Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာ Washington မြို့တော် VOA American အတန်းကနေ2019ခုနှစ် October 22ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line to meter 24.40.51 တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါVOA Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နှာစင်နိုင်ကြပါရဲ့ရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမသင်္ကီထိုက်ပါ။ဆီးရီးယားနိုင်ငံတွင်ကရုတ်သိမ်းလိုက်တဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုတော့အီရတ်မှာတတ်ချမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုပါတယ်။ဂျပန်ဧကရစ်နာရူဟီတိုရဲ့နန်းတပ်ပွဲတက်ရောက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဂျပန်နိုင်ငံတိုကျိုမြို့တော်ကိုတနင်္ဂနွေနေ့ကဆက်ရောက်သွားပါပြီ။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီ။အခုလိုနောက်ဆုံးရနိုင်ငံတကာသတင်းတွေကြားရပြီးတဲ့နောက်သတင်းလွှာကိုတင်ဆက်တဲ့အခါမှာတော့
မြန်မာပြည်လက်ဝှေ့ယန္တရာရောင်းတဲ့လုပ်ငန်းတွေဟိုအထည်ချုပ်လုပ်တဲ့ဟိုဒါဘာဖက်နက်တွေပါချုပ်တဲ့ကုမ္ပဏီမျိုးတွေနောက်ပြီးတော့အစားအစာလုပ်ငန်းလုပ်တဲ့အရှိပါဆုံးလဲပါဝင်ပတ်သက်ပါတယ
်ဒါကတော့နယူးယောက်မြို့မှာစနေနေ့ကကျင်းပခဲ့တဲ့မြန်မာကုန်စည်ပြပွဲနဲ့ပတ်သက်လို့ဥဆောင်စီစဉ်တဲ့ကိုမိုးချန်းက VOE ကိုပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှာကြားဖို့ရှိပါတယ်တခါအာဂရီလိုက်စားမှုတိုက်ဖြတ်ရေးအစိုးရခြေလှမ်းအကြောင်းတွေ့ဆုံမေးမြန်းထားတဲ့မြန်မာရေးရာဆွေးနွေးကံဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်သိန်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင
်ဆီးရီးယားနိုင်ငံထရင်ကအမေရိကန်ရဲ့အကြီးဆုံးစစ်အခြေစိုက်စခန်းကနေအမေရိကန်တပ်ဖွဲ့ဝင်တွေတနင်္ဂနွေနေ့မှာရုတ်သိမ်းလိုက်ပါပြီ။ဆီးရီးယားကနေရုတ်သိမ်းလာတဲ့အမေရိကန်တပ်ဖွဲ့တွေကိုတော့အီရတ်နိုင်ငံအနောက်ပိုင်းမှာတတ်ချမှာဖြစ်ပြီးဒေသရင်းကအစ္စလာမ်ရဲ့အစွန်ရောက် IS တိုက်ခိုက်ရေးသမားတွေကိုခြေမှုံမဲ့အကြမ်းဖက်ဝါဒတိုက်ဖျက်ရေးဆက်လက်ဆောင်ရွက်မယ်လို့ကာကွယ်ဝင်ကြီးမတ်အက်စပါကပြောပါတယ်။ကာကွယ်ဝင်ကြီးအက်စပါရဲ့အပြောအရတော့အမေရိကန်တပ်ဖွဲ့ဝင်900ကျော်ကိုအီရတ်ကိုပြောင်းရွှေ့တက်ချမှာဖြစ်ပြီးတပ်ဖွဲ့ဝင်တွေလောလောဆယ်မှာတော့အမေရိကန်ကိုပြန်လာနိုင်အောင်မှာမဟုတ်ပါဘူးသမ္မတဒေါ်နယ်ထရန့်ကတော့အမေရိကန်တပ်ဖွဲ့ဝင်တွေထာနေပြန်လာနိုင်မယ်ဆိုတဲ့သဘောမျိုးပြောခဲ့တာပါအီရတ်နိုင်ငံကနေဆီးရီးယားနိုင်ငံတွင်သွားပြီးအမေရိကန်အနေနဲ့အကြမ်းဖက်ဝါဒတံပြန်ချေမှုန့်ရေးအလားအလာကိုတော့ကာကွယ်ဝင်ကြီးကမငင်းပါဘူး။ဒါပေမဲ့လည်းအစည်းအဝေးတွေကိုအချိန်ယူဆောင်ရွက်မှာဖြစ်ပြီးလမ်းမဲ့ရပ်ပိုင်းတွေအတွင်းနေတိုးမြောက်အတ္တလန္တိတ်ဆစ်စာချုပ်အဖွဲ့ဆွေးနွေးပွဲမှာမဟာမိတ်တွေနဲ့လည်းညှိနှိုင်းမယ်လို့ပြောပါတယ်။အမေရိကန်တပ်ဖွဲ့တွေဆီးရီးယားနိုင်ငံနဲ့ပြန်သွားရမယ်ဆိုရင်လည်းအမေရိကန်လေရင်တွေနဲ့ကာကွယ်ပေးမှာဖြစ်တယ်လို့ကာကွယ်ဝင်ကြီးကပြောပါတယ်။လက်ရှိမှာတော့အမေရိကန်နဲ့အီရတ်ကြားသဘောတူညီချက်အရအီရတ်နိုင်ငံတွင်မှအမေရိကန်တပ်ဖွဲ့ဝင်9000လောက်ရှိနေပါတယ
်။တာလီဘန်နဲ့ညီညာရေးဆွေးနွေးပွဲပြန်ဆဖို့ကြိုးပမ်းနေကြမှာပဲ။အမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါကကြေညာမထားပဲတနင်္ဂနွေနေ့ကအာဖဂန်နစ္စတန်ကိုရုတ်တရက်ရောက်ရှိသွားပါတယ်။နိုင်ငံရေးသဘောတူညီချက်အပအဝင်ညီညာရေးသဘောတူညီချက်တချို့ရဖို့အခုချိန်ထိမျှော်လင့်ထားပြီးဒါဟာရှေ့ဆက်ဖို့အကောင်းဆုံးနည်းလမ်းဖြစ်တယ်လို့အက်စပါကသူနဲ့အတူလိုက်ပါသွားတဲ့သတင်းနောက်တွေကိုပြောပါတယ်။အမေရိကန်စစ်တပ်တွေပြည်ပမှာဖြန့်ကျက်ခြားရမှုအရှိအကြဆုံးဖြစ်တဲ့18နှစ်ကြာအာဖဂန်စစ်ပြည်တွင်းစစ်ပွဲကိုရပ်ဆဲဖို့အချိန်နီးစပ်တဲ့အချိန်ဒီမှာပဲအမေရိကန်တာလီဘန်ဆွေးနွေးပွဲတွေကိုဖျက်သိမ်းကြောင်းသမ္မတဒေါ်နယ်ထရန့်ကပြီးခဲ့တဲ့လတည်းရုတ်တရက်ကြေညာခဲ့တာပါအာဖဂန်မှာအရဲသားတွေကိုရောအမေရိကန်တပ်သားတွေကိုပါတာလီဘန်တပုန်တွေကအသေးချေအောင်ဆက်ပြီးတိုက်ခိုက်နေတဲ့အတွက်ညဉ့်ညံ့ရေးလုပ်ငန်းစဉ်တွေကျဆင်းသွားပြီလို့သမ္မတဒေါ်နယ်ထရန့်ကကြေညာခဲ့တာဖြစ်ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ကဖလော်ရီဒါပြည်နယ်မိုင်အမီကသူ့ပိုင်နဲ့ကောက်ကွင်းမှာ2020ပြည်နှစ်ဆက်မှုထိပ်သီးတွေရဲ့ G7 ထိပ်သီးဆွေးနွေးပွဲကျင်းပမယ့်အစီအစဉ်ကိုဖျက်လိုက်ပြီလို့စနေနေ့ညပိုင်းမှာ Twitter လူမှုကွန်ရက်ကနေဇက်တက်ရေးသားခဲ့ပါတယ် Trump National Doral မှာနှစ်ပတ်လည်ထိပ်သီးဆွေးနွေးပွဲကျင်းပဖို့စီစဉ်ထားကြောင်းပြီးခဲ့တဲ့သတင်းပတ်မှာသမ္မတထရန့်ကကြေညာခဲ့ပြီးတဲ့နောက်ဒီစီစဉ်ကနေသမ္မတအနေနဲ့ငွေကြေးအကျိုးအမြတ်ရမယ်ဆိုပြီးနိုင်ငံရေးအတိုက်ခံတွေဘက်ကရောတချို့ Republican တွေကပါဝေဖန်ရှုတ်ချခဲ့ကြတာပါစီးပွားရေးအင်အားကြီးတဲ့ G7 နိုင်ငံတွေကခေါင်းဆောင်တွေတွေ့ဆုံပွဲကိုဒိုရမ်မှာလုံးမဲ့ကိစ္စအပေါ်ဆန့်ကျင်တဲ့အတွက် အမေရိကန်မီဒီယာတွေနဲ့ဒီမိုကရက်တစ်ကိုသမ္မတထရန့်ကအပြစ်တင်ပြောပါတယ်။ G7 ခေါင်းဆောင်တွေနဲ့အစည်းအဝေးကိုမိုင်ယာမီကထရန့် National Doral မှာကျင်းပတာကနိုင်ငံအတွက်သိပ်ပြီးကောင်းမယ်လို့ထင်တဲ့အကြောင်းသမ္မတက Twitter လူမှုကွန်ရက်မှာရေးပါတယ်။ဒီ Golf Club ကဧကရာနဲ့ချီကျယ်ဝန်းကြီးမာပြီးမိုင်ယာမီနိုင်ငံတကာလေဆိပ်နဲ့ကပ်ရက်ဖြစ်တဲ့အကြောင်းအစည်းအဝေးကန်းနေနဲ့ခန့်နာတဲ့ခန်းမကြီးတွေရှိပြီးအခန်းပေါင်း50ကနေ80ရှိတဲ့အဆောက်အုံမှာနိုင်ငံတွေကကိုယ်စားလှယ်အဖွဲ့တွေကိုပိုင်နေရာထိုင်ခင်းတွေရကြမှာဖြစ်တယ်လို့လည်းသမ္မတကရှင်းပါတယ်။သူ့အနေနဲ့အကျိုးမြတ်အတွက်အခုလိုလှုပ်ချင်တာမဟုတ်ကြောင်းတရားဝင်လှုပ်ခွင်သာရရင်နိုင်ငံအနေနဲ့ငွေကြေးကုန်ကြမှာမဟုတ်ဘူးလို့လည်းရှင်းပါတယ်။ဒါပေမဲ့မကောင်းမြင်နေတဲ့မီဒီယာနဲ့ဒီမိုကရက်မိဖက်တွေကခါခါတီးတီးဖြစ်နေတယ်ဆိုပြီးသမ္မတကရှင်းပါတယ်။သမ္မတရဲ့ Republican Party ကပုံကိုတချို့ကလည်းဒီအစီအစဉ်ကိုဝေဖန်ထားတာဖြစ်ပါတယ်ရှင်။
2016အမေရိကန်ရွေးကောက်ပွဲမှာပြန်ဘက်ဒီမိုကရက်တီကိုစုံစမ်းစစ်ဆေးမှုလုပ်ပေးဖို့ယူကရိန်းကိုပေးမဲ့အမေရိကန်စစ်ရေးအထောက်ပံ့ဒေါ်လာတန်400နီးပါးကိုသမ္မတဒိုနယ်ထရမ့်ကထိန်းချုပ်ခဲ့ခြင်းမရှိဘူးလို့သမ္မတအင်ဂျူရောရဲ့ယာယီအရာရှိချုပ်မစ်မော်ဗန်နီကတနင်္ဂနွေနေ့မှာကာကွယ်ပြောဆိုသွားပါတယ်သမ္မတထရမ့်ကအပေးအယူလုပ်ခဲ့တာပါလို့ပြီးခဲ့တဲ့သတင်းပတ်တည်းမော်ဗန်နီကသတင်းတောက်တွေကိုပြောခဲ့ပေမဲ့နိုင်ပိုင်းအကြမှာပဲ Fox News Sunday အစီအစဉ်ကအင်ဗျူရမူဝါဒဆိုင်ရာဆွေးနွေးချက်မှာဒါနဲ့ပတ်သက်လို့ပြန်လည်ပြင်ဆင်ပြောကြားခဲ့တာပါအကူအညီတွေထိန်းချုပ်လိုက်ရတဲ့အချက်နှစ်ချက်ရှိကြောင်းမော်ဗာနီကပြောပြီးပထမတစ်ချက်ကတော့ယူကရိန်းမှာအကျင့်ပျက်ခြားစားမှုတွေဆိုးလာလို့2014ခုကွန်ဂရက်ကဥပဒေအတည်ပြုခဲ့ရကြောင်းဒါကြောင့်အာဂရိတိုက်ဖြတ်ရေးဟာမှန်ကန်တဲ့လှုပ်ဆောင်ချက်ဖြစ်ပြီးဒါကိုအသေးစားလုပ်ဖို့လိုကြောင်းသူကပြောပါတယ်2016ရွေးကောက်ပွဲမှာသမရလောင်းဖြစ်ဝင်ပြိုင်တဲ့ Hillary Clinton အနိုင်ရရေးအတွက် Ukraine ပိုင် computer server ကို Democrat Party ကသုံးခဲ့လေသလားဆိုတာကိုသမ္မတ Trump ကသိကျင်ကြောင်းပြီးခဲ့တဲ့ကြာသပတေး Imbudo သတင်းစာရှင်းလင်းပွဲမှာ Mobani ကပြောပါတယ်ဒါပေမဲ့တနင်္ဂနွေနေ့မှာသူ့ရဲ့ပြောဆိုချက်မှာတော့ computer server ကိစ္စသမ္မတ Trump ရဲ့စိုးရိမ်ချက်ဟာ Ukraine ကိုပေးမဲ့အကူအညီနဲ့ဆက်နွယ်မှုမရှိဘူးလို့ပြောသွားပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 9139လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဂျပန်ဧကရာဇ္ဇနာရူဟီတိုရဲ့ထိနန်းတပ်ပွဲအခမ်းအနားတက်ရောက်မဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဂျပန်နိုင်ငံတိုကျိုမြို့တော်ကိုတနင်္ဂနွေနေ့ကဆက်ရောက်သွားပါပြီ။ဂျပန်အစိုးရရဲ့ဖိတ်ကြားချက်နဲ့သွားရောက်တဲ့ခီးစဉ်အတွင်းမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့အတူနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေ၊စီမံကိန်းနဲ့ဗန္ဒာရေးဒုတိယဝန်ကြီးဦးဆက်အောင်တို့လိုက်ပါသွားပါတယ်။တနင်္ဂနွေနေ့ညပိုင်းတိုကျိုကိုဒေါက်ဆန်းစုကြည်ဆက်ရောက်လာချိန်မှာတော့ဂျပန်ရောက်မြန်မာတွေကြိုဆိုခဲ့ကြပါတယ်။မေလ၁ရက်နေ့ကဆက်လို့တာဝန်ယူခဲ့တဲ့ဂျပန်ဧကရာဇ္ဇနာရူဟီတိုကအောက်တိုဘာလ22ရက်နေ့အင်္ဂါနေ့မှာတရားဝင်နှံတပွဲကျင်းပမှာဖြစ်ပြီးကမ္ဘာတစ်လွှာကတော်ဝင်မိသားစုတွေနိုင်ငံခေါင်းဆောင်တွေဂုံတရီရှိပုဂ္ဂိုလ်200နီးပါးတက်ရောက်မှာဖြစ်ပါတယ်။ဒေါက်တာဆန်းစုကြည်ရဲ့အခုတချိန်ဂျပန်ခီးစဉ်ဟာဆိုရင်တော့တတိယမြောက်ခီးစဉ်ဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလအတွင်းသွားရောက်ခဲ့တဲ့ဂျပန်ခီးစဉ်အတွင်းမှာတော့ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့လည်းတွေ့ဆုံခဲ့ပြီးစီးပွားရေးပူးပေါင်းဆောင်ရွက်မှုငင်းချင်းရေးလုပ်ငန်းစဉ်နဲ့ရခိုင်ပြည်နယ်တွင်းအခြေအနေတွေကိုဆွေးနွေးခဲ့ကြပါတယ်။ကျေးလက်ဒေသဖွံ့ဖြိုးရေးအတွက်လမ်းပန်းဆက်သွယ်ရေးနဲ့လျှက်စစ်တိုးတက်ရရှိဖို့အထူးအရေးကြီးတဲ့အကြောင်းဒေါက်ဆန်းစုကြည်ကပြောဆိုခဲ့သလိုပဲမြန်မာငင်းချမ်းရေးလုပ်ငန်းစဉ်မှာဂျပန်ရဲ့ထောက်ပံ့မှုတွေကိုကျေးဇူးတင်တယ်လို့လည်းပြောဆိုခဲ့တာပါအခုခီးစဉ်အတွင်းမှာတော့စီမံဘဏ္ဍာဒုဝန်ကြီးနဲ့ကိုယ်စားလှယ်အဖွဲ့လဲလိုက်ပါသွားတာကြောင့်ဂျပန်အစိုးရနဲ့မြန်မာစီးပွားရေးဖွံ့ဖြိုးရေးကိစ္စတွေဆွေးနွေးပွဲရှိပါတယ
်တရုတ်အစိုးရကဟောင်ကောင်ကိုထိန်းချုပ်ဖို့ကြိုးပမ်းနေတာကိုဆန့်ကျင်တဲ့အနေနဲ့ဟောင်ကောင်မှာလုပ်တဲ့ဆန္ဒပြပွဲတွေသတင်းပတ်20ပြည့်အထိမ်းအမှတ်အဖြစ်တနင်္ဂနွေနေ့တုန်းကထောင်နဲ့ချီတဲ့ပြည်သူတွေကြီးတဲ့ဆန္ဒပြခဲ့ကြပါတယ်။ရဲတွေကလည်းဒီဆန္ဒပြပွဲကိုမီးသတ်ပိုက်တွေမျက်ရည်ယိုပုံးတွေတုံးပြီးဖြိုခွင်းနှိမ်နှင်းခဲ့တာပါ။ ဆန္ဒပြပွဲတွေတောက်လျှောက်ဖြစ်လာတာလေးလာရှိနေပါပြီ။အခုနောက်ဆုံးဆန္ဒပြပွဲကိုရဲကတရားဝင်ခွင့်ပြုထားခြင်းမရှိဘဲဆန္ဒပြသူတွေလူမြင်ကွင်းမှာမျက်နှာဖုံးမတက်ရဘူးလို့တားမြစ်ထားပါတယ်။ရဲတွေနှိမ်နှင်းဖြိုခွင်းနေတာရှိပေမဲ့သူတို့ဘက်ကနောက်ဆုတ်သွားမှာမဟုတ်ဘူးလို့ဆန္ဒပြသူတွေကပြောပါတယ်။ဆန္ဒပြသူတွေဟာတရုတ်ပြည်မှာကြီးနဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေ၊ဘဏ်တွေနဲ့မြောက်ယထာဘူတာတွေကိုအဓိကပိတ်မတ်ထားတိုက်ခိုက်နေတာဖြစ်ပါတယ်။ဟောင်ကောင်အာဏာပိုင်တွေကတော့ဆန္ဒပြသူတွေကိုအကြမ်းဖက်သမားတွေလို့သတ်မှတ်ပြီးဖမ်းဆီးလာခဲ့တာအခုဆိုရင်လူ 2,300 ကျော်ရှိနေပါပြီ။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်လီလန်းကတော့သူ့အနေနဲ့တောင်းဆိုချက်တွေကိုလိုက်လျောမှာမဟုတ်သလိုယာဒူးကနှုတ်ထွက်မှာမဟုတ်ဘူးလို့ပြောပါတယ်။
အမေရိကန်ပြည်ထောင်စုဂျော်ဂျီယန်ပြည်နယ်မှာအမေရိကန်စစ်သည်တွေလိုက်ပါလာတဲ့တန်ချက်ကာကားနဲ့မတော်တဆမှုအတွင်းစစ်သား3ဦးသေဆုံးပြီး3ဦးဒဏ်ရာရရှိတဲ့အကြောင်းအမေရိကန်စစ်တပ်ကကြေညာချက်ထုတ်ပါတယ်။ဂျော်ဂျီယာပြည်နယ်ဖို့စတီဝတ်ကစစ်ဖက်လေ့ကျင့်မှုတစ်ခုအတွင်းမတော်တဆမှုဖြစ်ခဲ့ပေမဲ့မတော်တဆမှုနဲ့ပတ်သက်ပြီးအသေးစိတ်ကိုတော့စစ်တပ်ဘက်ကမထုတ်ပြန်ပါဘူးစစ်သား6ဦးပါဝင်ပြီး3ဦးကတော့နေရာမာတင်သေဆုံးသွားတဲ့အကြောင်းကျန်တဲ့3ဦးကိုတော့ Win Army Community ဆေးရုံမှာကုသပေးနေတဲ့အကြောင်းစစ်တပ်ကြီးညာချက်မှာဖော်ပြပါတယ်အမှတ်3ချစ်လင်းတက်ခွဲရဲ့တက်မှုဘိုးချုပ်တိုနီအာဂတိုကတော့စိတ်နှလုံးကြေကွဲပွေနေလို့ပြောဆိုထားပါတယ
်ပါကစ္စတန်နဲ့အိန္ဒိယအနေနဲ့မှာနှစ်ဖက်တပ်တွေကြားစနေနေ့ညနှောင်းပိုင်းကအပြန်အလှန်ပစ်ခတ်မှုကြောင့်အနည်းဆုံးအရသား6ဦးနဲ့စစ်သား3ဦးသေဆုံးသွားပါတယ်။ဒါဟာအိန္ဒိယအစိုးရကကက်ရှမီးယားဒေသကိုယ်ပိုင်အုပ်ချုပ်ခွင့်ကိုပြီးခဲ့တဲ့ဩဂုတ်လထဲပြန်ရုပ်သိမ်းခဲ့ပြီးနောက်ပိုင်းအသေးအပြောက်အများဆုံးနေ့ဖြစ်တယ်လို့ဆိုပါတယ်။သေဆုံးမှုအရေအတွက်ဒီထက်များလာနိုင်တယ်လို့ခန့်မှန်းနေကြပါတယ်။အရသားတွေကိုပြစ်မှတ်ထားပြီးအိန္ဒိယဘက်ကအကြောင်းမဲ့ပစ်ခတ်တိုက်ခိုက်တာဖြစ်တယ်လို့ပါကစ္စတန်စစ်တပ်ကပြောပါတယ်။ပါကစ္စတန်ထိန်းချုပ်ထားတဲ့ကက်ရှမီးယားနယ်မြေထဲမှာကိုအရက်သား၄ဦးနဲ့စစ်သား2ဦးသေဆုံးခဲ့ပြီးပါကစ္စတန်စစ်သား2ဦးနဲ့အရက်သား5ဦးဒဏ်ရာခဲ့တယ်လို့ဆိုပါတယ
်တနင်္လာနေ့နေ့နဲ့ခင်းတဲ့အစီအစဉ်ကိုမတ်သိန်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကတင်ဆက်ခဲ့တာပါအခုတော့နယူးယောက်ကမြန်မာကုန်စည်ပြပွဲအကြောင်းကိုပြောပြမှာပါရှင်မြန်မာစီးပွားရေးလုပ်ငန်းရှင်တွေအမေရိကန်ပြည်ထောင်စုမှာယင်းနှိမ့်ညှဉ်းနှံနိုင်ရေးမျှော်လင့်ခြင်းနဲ့နယူးယောက်မြို့မှာမြန်မာအမေရိကန်ပုဂ္ဂလိကကုန်စည်ပြပွဲတစ်ခုကိုပြီးခဲ့တဲ့စနေနေ့ကကျင်းပခဲ့ပါတယ်။မြန်မာနိုင်ငံတွင်လူခွင့်ရေးချိုးဖောက်မှုကြောင့်အမေရိကန်ဥပဒေအရတားမြစ်ထားတဲ့ကုန်ပစ္စည်းတချို့ရှိပေမဲ့ဥပဒေဘောင်အတွင်းကတတိနဲ့လှုပ်ဆောင်သွားမယ်လို့ဆိုပါတယ်။ကိုညံဝင်းအောင်ကဆက်ပြီးပြောပြမှာပါရှင
်။နယူးယောက်မြို့ Queens အမေရိကန်ကုန်သည်ကြီးများအသင်းနဲ့မြန်မာစီးပွားရေးလုပ်ငန်းရှင်တွေပူးပေါင်းပြီးBurmese American Business Resources Day လို့အမည်ပေးထားတဲ့မြမထွက်ကုန်ကုန်စည်ပြပွဲတစ်ခုကိုနယူးယောက်မြို့ကိုရိုနာအရက်မှာအောက်တိုဘာ19စနေနေ့ကကျင်းပခဲ့တာပါမြမလုပ်ငန်းရှင်တွေအမေရိကန်မှာစီးပွားရေးလုပ်မယ်ဆိုရင်တည်တည်နဲ့သတင်းအချက်အလက်တွေမျှဝေသွားမှာဖြစ်တယ်လို့ဗနာဤဆိုင်ရာအသင်းတန်းတွေကပါကူညီပို့ချသွားဖို့ရည်ရွယ်ထားတယ်လို့ပွဲစီစဉ်သူတူဖြစ်တဲ့ကိုမိုးချန်က VOE ကိုပြောပါတယ
်ဒီလိုအခမ်းအနားကအမေရိကန်မှာစနေတော့အပြင်ကုန်စည်ပြပွဲလို့လည်းပြောလို့ရပါတယ်အဲ့ဒီဟာကျွန်တော်ထင်တယ်ပထမဦးဆုံးအချိန်ဖြစ်မလားပေါ့နော်အဲ့ဒီဟာကိုလုပ်တဲ့နေရာမှာနံပါတ်၁ကလက်ရှိလုပ်ငန်းလုပ်နေတဲ့လုပ်ငန်းရှင်တွေဒီထက်ပိုပြီးတော့လုပ်နိုင်အောင်အတွက်ကိုကျွန်တော်တို့ရည်ရွယ်တယ်နံပါတ်၂ကလုပ်ငန်းရှင်မဖြစ်သေးတဲ့လူတွေလုပ်ငန်းရှင်ဖြစ်လာအောင်ဘယ်လိုလုပ်ရမလဲဆိုတဲ့ဟာကိုရည်ရွယ်တယ်ဒါသူတို့ကိုလမ်းပြပေးတာပေါ့ဗျာနံပါတ်၃ကမြန်မာနိုင်ငံကလုပ်ငန်းရှင်တွေနဲ့ပူးပေါင်းပြီးတော့မှလုပ်နိုင်အောင်အတွက်ရည်ရွယ်တယ
် Business Resources Day ပြပွဲမှာမြန်မာပြည်ကနေလာရောက်ပြသကြတဲ့လုပ်ငန်းတချို့ပါဝင်တယ်လို့ကုမိုးကျန်းကရှင်းပြပါတယ
်။မြန်မာပြည်ကလက်ဝတ်ရန်သာရောင်းတဲ့လုပ်ငန်းတွေဟိုအထည်ချုပ်လုပ်တဲ့ဟိုသာဖက်နက်တွေပါချုပ်တဲ့ကုမ္ပဏီမျိုးတွေနောက်ပြီးတော့အစားအစာလုပ်ငန်းလုပ်တဲ့အဲရှီပစွန်လည်းပါဝင်ပတ်သက်ပါတယ်။နောက်ပြီးတော့ဟလာမြန်မာစုရထားတဲ့ coffee genius solution နဲ့ပါဝင်တယ်။နောက်ပြီးတော့ကျွန်တော်တို့ချိန်နဲ့ဝါးနဲ့လုပ်တဲ့လုပ်ငန်းပေါ့နော်။TK ဆိုတဲ့ကုမ္ပဏီရှိသေးတယ်အဲ့ဒါအတွက်အင်္ဂလန်ပစ္စည်းတွေထုတ်တာပေါ့နော်အဲ့လိုကုမ္ပဏီမျိုးတွေလည်းပါသလိုမြန်မာပြည်ကထမ်းပင်တွေဖုတ်သဲနေတဲ့ဟာကိုမကြည့်ရတဲ့အတွက်ကြောင့်အဲ့ဒီထမ်းသီးတွေနဲ့ယူလုပ်တဲ့ကုမ္ပဏီစစ်သေးလေးပေါ့နော်သူကတော့မင်းစနေရမှာစားတယ်ကျွန်တော်တို့ကလည်းသူတို့ရဲ့ပစ္စည်းတွေကိုကြပွဲမှာမိတ်ဆက်ပေးတယ်ပေါ့
မြန်မာပြည်တွင်လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အမေရိကန်အစိုးရကအခုချိန်ထိဥပဒေနဲ့ကန့်သတ်ထားတာတွေရှိနေစေဖြစ်တာကြောင့်အဲ့ဒီလိုလုပ်ငန်းမျိုးတွေကိုဥပဒေဘောင်အတွင်းကသတိနဲ့လှုပ်ဆောင်သွားဖို့ရှိတယ်လို့ကိုမိုးချန်းကပြောပါတယ်
။ကြောက်ကုန်တွေတဲမှာတချို့ဟိုလာကြတဲ့လူတွေရှိလာချင်ကြတဲ့လူတွေလည်းရှိတယ်။ဆိုတော့အဲ့ဒါမျိုးဆိုရင် ကျွန်တော်ကိုနိုင်ပင်နဲ့တို့ပုံပင်နဲ့ပြောတယ်ဒီအထူးသဖြင့်ကြောက်နဲ့ပတ်သက်လာရင်တားမြစ်ထားတဲ့ဥပဒေတွေရှိတယ်အဲတားမြစ်ထားတဲ့ဥပဒေတွေကိုလေ့လာပါလေ့လာပြီးတော့မှကိုကဥပဒေကိုမထုံးဖောက်မိပါစေနဲ့ခင်ဗျားတို့လည်းအရေးယူခံရမယ်ကျွန်တော်တို့လည်းအရေးယူခံရလိမ့်မယ်ဒါမျိုးတော့မဖြစ်အောင်ရှောင်ကြပါဆိုပြီးတော့မှကျွန်တော်တို့အဲ့လိုစော်ဩတယ်ဆိုတော့ဒါကကြောက်နဲ့ပတ်သက်တာအထည်ချုပ်လုပ်ငန်းနဲ့ပတ်သက်လို့ရှင်နေဒီသဘောပဲကျွန်တော်တို့ကအဲ့လိုမျိုးပြောမှာပဲအထည်ချုပ်လုပ်ငန်းရှင်တွေကနိုင်ငံဒီခုနလူခွင့်ရေးထိုးပေါ်တဲ့နော်ပါတယ်ဆိုပြီးမှသူတို့အရေးယူလိုက်တယ်ဆိုပြီးမှလို့တပြိုင်နက်တည်းမှာထိခိုက်တာကတော့အထည်ချုပ်လုပ်ငန်းတွေမှာလုပ်နေတဲ့အလုပ်သမားတွေကထိခိုက်တယ်ဒါကတော့ကျွန်တော်တို့သိနေကြတာပဲ
ဒါပေမဲ့လည်းမြန်မာနဲ့အမေရိကန်ကြားတွင်းကုန်ပို့ကုန်လုပ်ငန်းရှင်တွေမှာမြန်မာအစိုးရရဲ့စီးပွားရေးမူဝါဒဆိုင်ရာစည်းမျဉ်းတွေဟာရှင်းလင်းမှုမရှိတာကြောင့်အခက်အခဲတွေကြုံနေရသေးတယ်လို့ကိုမိုးကျန်းကထောက်ပြပါတယ
်ဒီအထူးသဖြင့် financial transaction ပေါ့နော်ငွေကြေးလဲလှယ်တဲ့နေရာမှာငွေကြေးအဝင်အထွက်တွေပေါ့အရန်ခက်ခဲကြတယ်အဲ့ဒါတွေကိုဒီထက်မကပို့ပြဟိုအဆင်ပြေအောင်လုပ်ပေးဖို့လိုတယ်ဒီနေ့ဒီချိန်ဒေါ်လာ3000လွှဲလိုက်ရင်မနေ့ဖြန်မရောက်ဘူးတစ်ဘက်ကလည်းမရောက်ဘူးနောက်တစ်လနေရောက်မလားအာမခံချက်မရှိအဲ့လိုအခက်အခဲမျိုးတွေကြုံတွေ့ရတယ်နောက်တစ်ချက်ကပြင်ပလုပ်ငန်းရှင်တွေနဲ့လာတဲ့အချိန်ကျတော့မြန်မာပြည်ပွားတွေပဲပြန်လာပြီးလုပ်တာပဲဖြစ်ဖြစ်တခြားဟိုနိုင်ငံသားတွေပေါ့နော်တခြားလူမျိုးဂျားတွေလာလောက်တာပဲဖြစ်ဖြစ်လုပ်ငန်းလုပ်တဲ့နေရာမှာလည်းပဲအဆင်ပြေအောင်ချောမွေသွားအောင်ဟိုခွဲထားမှုမထားပဲနဲ့ခင်ဗျားတို့လာလောက်တယ်ဆိုရင်ဗျာဒီလုပ်ငန်းဆိုလို့ရှိရင်တော့နံပါတ်1ကတာနံပါတ်2ကတာနံပါတ်3ကတာလုပ်ငန်းပိုင်းဆိုင်ရာ process တွေကိုအဆင့်လိုက်အဆင့်လိုက်ရှင်းရှင်းလင်းလင်းနဲ့ပေါ်ပြထားနိုင်တယ်ဆိုရင်အလုပ်လုပ်ရတာအရန်အဆင်ပြေပြီးချောမွေပြီးတော့မှစီးပွားရေးကတဟုတ်ထုတ်ထုတ်တက်လာလိမ့်မယ
်နယူးယောက်မြို့ကုန်စည်ပြပွဲကိုမြန်မာလုပ်ငန်းရှင်တွေတာမကအမေရိကန်စီးပွားရေးလုပ်ငန်းရှင်တို့ချို့လဲလာရောက်လည်လာကြပြီးဝါရှင်တန်မြန်မာတန်အမတ်ကြီးနဲ့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးတို့လည်းတက်ရောက်တယ်လို့ဆိုပါတယ်မြန်မာနဲ့အမေရိကန်တို့မှတရားဝင်မှတ်ပုံတင်ပြီးလုပ်နေကြတဲ့ဘယ်လုပ်ငန်းမဆိုဒီပြပွဲအဖွဲ့နဲ့ဆက်သွယ်ပူးပေါင်းနိုင်တယ်လို့ Burmese American Business Resources အဖွဲ့ကပြောပါတယ်ခင်ဗျာ
ကိုညာဝေးအောင်ပါရှင်တနင်္လာနေ့နေ့နဲ့ခင် BOA မြန်မာပိုင်းစီစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ကျမတို့ကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ် BOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးဖို့လည်းဖိတ်ခေါ်ပါတယ်အခုတော့မြမရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရမှာပါအာခရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဖွဲ့စည်းခဲ့တဲ့နှစ်နှစ်နီးပါးအတွင်းအရေးယူဆောင်ရွက်မှုအခြေအနေတွေနဲ့ဝင်ကြီးဌာနတွေလုပ်ငန်းအကောင့်ထယ်ဖော်ရေးတင်ဒါတွေပွင့်လင်းမြင်သာမှုရှိရေးတွန်းအားပေးဆောင်ရွက်နေကြောင်းကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကနေပြီးတော့ VOA နဲ့တွေ့ဆုံမေးမြန်းခဲ့မှာပြောပါရယ်ဒီရန်ကုန် VOA ရုံးခွဲမှာဒေါခင်ဆိုးဝင်းကနေပြီးတော့ကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကိုတွေ့ဆုံမေးမြန်းထားပါရယ်ရှင်
ပေါ်တော့ပြောရမယ်ဆိုလို့ရှိရင်ဒီကဘာပေါ်မှာအခက်အခဲဆုံးအလုပ်တစ်ခုကိုဟိုတာဝန်ပေးစင်းခံထားရတယ်လို့ပေါ့နော်ဘာလို့ဆိုတော့ဒီကျမတို့ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်နှစ်ပေါင်းဟိုနှစ်ပေါင်း50ကျော်ပေါ့နော်ဒီလိုမျိုးအယိုးဆွဲလာခဲ့တဲ့ဒီအဂရီလိုက်စားတဲ့ဒီအခြေအနေတွေပေါ့သူရင်ကျင်းမှုတရလို့ကိုဖြစ်နေတာပါအဲ့ဒီခါကျတော့ဒီလုတ်အခုလုတ်ထားလုတ်လာခဲ့တဲ့ဒီတာဝန်ယူထားတဲ့ဒီလပေါင်း20ကာလအတွင်းမှာပေါ့နော်အဲ့ဒီလိုက်စားမှုတိုက်ဖြတ်ရေးအခြေအနေကဘယ်လိုရှိပါလဲရှင်
ဒီအလုတ်ကပေါ့နော်ဟိုခက်ခဲတဲ့အလုတ်ဆိုတာကျွန်တော်ဟိုလက်ခံပါတယ်ဒါပေမဲ့လည်းပဲဟိုမဖြစ်နိုင်တဲ့အလုတ်တော့မဟုတ်ဘူးပေါ့နော်ဒါကြောင့်မလို့ကျွန်တော်တို့ကဖြစ်အောင်လုပ်မယ်ကိုယ်နိုင်ငံတော့လည်းတကယ်လိုအပ်တဲ့အလုတ်လုတ်တင်လုတ်ထိုက်တဲ့အလုတ်နော်ကောင်းမွန်တဲ့အလုတ်ပေါ့နော်ဒီအလုတ်ကိုကျွန်တော်တို့သဘောထားပါတယ်မြတ်မွန်မြတ်တဲ့အလုတ်ပေါ့ကျွန်တော်တို့အဓိကအလုတ်ကဟိုဒလေးစရိုက်တဖွယ်အချင်းဖောက်ပြန်မှုတွေကိုအချင်းကောင်းလာအောင်ပြင်ပေးရတဲ့အလုပ်ဖြစ်တဲ့အတွက်ကျွန်တော်ကတော့မွန်မြတ်တယ်လို့ကျွန်တော်တို့ကခံယူတယ်။နောက်ဒါကြောင့်မလို့ကျွန်တော်ဒီလိုလုပ်ရတာဟိုစိတ်ထဲမှာချမ်းသာမှုရှိပါတယ်ပျော်ရွှင်မှုရှိပါတယ်ဒီလုပ်ပုံမှာလည်းကျွန်တော်စိတ်ရောကိုယ်ပါနှိမ့်ညွတ်ပြီးတော့လုပ်နေတာဖြစ်ပါတယ်။ဒါပေမဲ့ဒီလုပ်ပုံမှာတချို့ကျတော့ထင်တာပေါ့နော်ဟိုအပြစ်ရှိတဲ့လူတွေကိုဟိုအရေးယူလိုက်ခြင်းများများအရေးယူစေချင်တာပေါ့များများအရေးယူခြင်းအပြင်ဒီအလုပ်ကိုပြက်ပြက်သားသားဟိုပို့ပြီးတော့လုတ်ပြစေခြင်းနဲ့ဆန္ဒတဘောတာမျိုးရှိတာပေါ့ဒါပေမဲ့တကယ်ဗန်းပြောရမယ်ဆိုရင်အချင်းဖောက်ပြန်မှုတွေကိုအချင်းကောင်းလာရအောင်ပြုပြင်တဲ့နေရာမှာဒီလိုအပြစ်ရှိတဲ့လူတွေအားလုံးကိုလိုက်ပြီးတော့အရေးယူနေဖို့ဆိုတာမဖြစ်လည်းမဖြစ်နိုင်ဘူးလက်တွေ့လည်းမကျနိုင်ဘူးဒါကြောင့်မလို့ကျွန်တော်တို့အခုလှုပ်ဆောင်နေတဲ့လုပ်ငန်းသဘောအရတော့ ဟိုဟိုတင်းပေါ့လုပ်ငန်းအပိုင်း၃ဘိုင်းနဲ့ကျွန်တော်တို့လုပ်နေပါတယ်ပထမလုပ်ငန်းကတော့ကျွန်တော်တို့ကပညာဘေးကျင်းလုပ်ငန်းပေါ့နော်ဟို intrinsic motivation လို့ခေါ်တာပေါ့နော်အဲကိုယ့်ရဲ့ပင်ကိုယ်စိတ်ကိုယ်ကအဲဒါမလုပ်သင့်ဘူးဒါဟာမကောင်းဘူးဆိုတာနားလေပြီးတော့ကိုယ်ကိုယ်တိုင်ပြုပြင်တဲ့နည်းလမ်းပေါ့နော်အဲ့တော့အဲ့ဒီနေရာမှာကျွန်တော်တို့ကစိတ်သက်ပိုင်းဆိုင်ရာအရာအများကျိုးကိုဦးစားပေးရမှာပေါ့ကိုကျိုးတဲ့ဆိုင်ဒီလိုမျိုးလေးကျွန်တော်တို့ကပြုပြင်ပေးရတဲ့သဘောပါပဲ။နောက်ဒုတိယတစ်ဆင့်ကြတော့ကျွန်တော်တို့ကအဲဒီလိုပညာပေးလိုက်လို့ကိုဖာသာကူပြုပြင်သွားတယ်ဆိုရင်လေဒါအလွန်ကောင်းတဲ့အလွန်ထိရောက်တဲ့အဲဟိုတဲ့ပေါ့ဖြစ်စဉ်တရားပေါ့ဝန်တာမဖြစ်စဉ်တရားပေါ့ဒီနေရာမှာကျွန်တော်တို့ကမပြုပြင်နိုင်ကြသေးဘူးဆိုရင်တောင်မှကျွန်တော်တို့ကတားဆီးကာကွယ်လုပ်ငန်းပစင်ရှိပါသေးတယ်အဲ့တော့တာစီကာကွယ်လုပ်ငန်းတွေကိုလည်းကျွန်တော်တို့ဆောင်ရွက်နေပါတယ် family motivation လို့သဘောထားပါတယ်ကိုမိသားစုအတွင်းမှာပဲပြုပြင်ပေးတာပေါ့အမားယဉ်လေးတွေရှိလာရင်ဟာလာပြင်းပြင်းထန်ထန်ကြီးမလုပ်ဖက်နဲ့ဆွဲဆောင်စီယုံနဲ့နင်းနေပဲဖြစ်လိမ္မာအောင်တုံသင်ပြီးတော့ပြတ်သားတဲ့နင်းနေပဲဖြစ်ဖြစ်ဟာလာတို့အဂရီလေးစားမှုတွေမဖြစ်အောင်အရှင်းဖောက်ပြမှုတွေမဖြစ်အောင်ကျွန်တော်တို့တာစီရပေါ့တားဆီးကာကွယ်လုပ်တဲ့ခါမှာလည်းတော်တော်လေးကြေကြေပြန့်ပြန့်လုပ်ထားပါတယ်ဒါပြောရမယ်ဆိုရင်တော့အများကြီးပေါ့လေကျွန်တော်တို့ကဟို youth integrity camp လို့ပါတော့ပေါ့လူလက်ပိုင်းဆိုလည်းလူလက်ပိုင်းလျှောက်ပေါ့နောက်ဟိုစီးပွားရေးလုပ်ငန်းအုပ်ချုပ်ရေးလုပ်ငန်းလုပ်နေတဲ့လူတွေဆိုလို့ရှိရင်လည်းကျွန်တော်တိုင်းဒေသတွေမှာပါလိုက်ပြီးတော့ဆွေးနွေးတာတွေဟောပြောတာတွေလုပ်တာတွေလည်းရှိတာပေါ့ဒီအစိုးရဌာနတွေနဲ့အလုပ်လုပ်တဲ့ခါမှာဟိုတခုခုပေါ်လေဥမာတင်တာလို့ဘာလို့ညာလို့ခေါ်တော့မယ်ဆိုရင်လည်းခေါ်ခံနေပြီဆိုတာနဲ့စီပွားရေးသမားကလည်းအစိုးရဌာနလူကိုလည်းဝါချင်းရိုက်ဖို့ကြိုးစားတယ
်။ဟောဒီတင်တာတခုကိုဟိုဈေးလျှော့ပြီးတော့ဘလို့တင်မလဲဈေးဘလို့တိုးတင်မလဲပြီးတော့ဒီထွက်လာတဲ့ဒီ cut backs လေးတွေပေါ့နော်ဒီအမြတ်အစွန်လေးတွေကိုသူတို့ဘလို့ခွဲဝေယူကြမလဲဆိုတဲ့အစင်လားဟိုခစ်ကလေးရရှိခဲ့တာပါအဲ့တော့ဒီတင်တာဆိုတဲ့ဥစ္စာလေတော်တော်ကြီးကိုကြီးမားတဲ့ဒီအကြိလိုက်စားမှုကြီးတွေမှာပါပါတယ်ဆိုတော့နည်းနည်းပြောပြပေးပါရှင်ဟုတ်ကဲ့
ခုနကပြောသလိုပါပဲတကယ်တော့ဟိုဝယ်ယူရေးတိဆောက်ရေးပါညာပေါ့နော်ဒီလုပ်တဲ့လုပ်ငန်းစဉ်တွေမှာစီးပွားရေးလုပ်ငန်းတွေနဲ့အစိုးရဌာနတွေနဲ့မဆက်ဆက်လို့လည်းမရဘူးလေဒါလုပ်ကိုလုပ်ရမှာပဲလုပ်တဲ့ခါမှာကိုကအစိုးရဌာနတွေအနေနဲ့ကကျွန်တော်တို့မှန်မှန်ကန်ကန်ရွေးချယ်နိုင်ဖို့ပဲလိုတယ်လေဒီလိုရွေးချယ်နိုင်ဖို့အတွက်လုံထုံးလုံးကြီးတွေလည်းပြဋ္ဌာန်းထားပြီးသားပဲလေဒါအားလုံးလည်းသိတဲ့အတိုင်းပဲနိုင်ငံတော်သမ္မတရုံးကထုတ်ပြန်ထားတဲ့ဟိုအမိန့်ညွှန်ကြားချက်ရှိတယ်လေ2019ဆိုတာလေအဲ့တော့အဲ့ဒီစီမင်းစီကံတွေကိုလိုက်နာပြီးတော့ဆောင်ရွက်သွားကြမယ်ဆိုရင်အတော်လေးပေါ့နော်အတော်သင့်အရွယ်စားရှိတဲ့တင်တာတွေကိုကျွန်တော်တို့ကလိုလည်းကူဦးနဲ့ချောချောမောမောလုဆောင်နိုင်မယ့်အနေထားရှိပါတယ်အပြည့်ပြည့်ဆိုင်ရာတင်တာတွေကတော့အပြည့်ပြည့်ဆိုင်ရာစီမင်းစီကံတွေလောက်အောင်မှာပေါ့နော်အဲ့တဖက်ကလည်းစီးပွားရေးလုပ်ငန်းရှင်တွေတော့ကလည်းအဲသူတို့ဝင်ပြိုင်တဲ့အခါမှာဘလို့အခက်အခဲတွေရှိတယ်ဆိုတာမျိုးတွေရှိမယ်အဲ့ဒါတွေအားလုံးကိုကျွန်တော်မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးဖို့ဆိုတဲ့ကိစ္စလေးကိုလည်းပဲ CPU ကနေပြီးတော့ဆောင်ရွက်ပေးဖို့ဆိုပြီးတော့ဒီလိုလေးဟိုရင်းလုပ်ပါတယ် CPU နေနဲ့ဟို initiate လုပ်ပေးတာပေါ့လေဆောင်ရွက်ပေးတာတော့မဟုတ်ပါဘူးဝင်ကြီးကိုတင်ပြပြီးတော့ပေါ့နော်စီးပွားရေးလုပ်ငန်းမှာလာဒီအခက်အခဲလေးတွေတွေ့နေရတယ်သူတို့ကလည်းဒါလေးတွေတင်ပြခြင်းနဲ့အဲ့တော့ဟိုဌာနတွေဘက်မှာလည်းအခက်အခဲတွေရှိနေတယ်အဲ့တော့ဒီအခက်အခဲလေးတွေကိုပေါင်းစပ်ညီနိုင်ကြရင်ကောင်းမယ်ဆိုတာကိုဟလာတက်ဆိုင်တဲ့ပြည်တော်စုဝန်ကြီးတွေစီတင်ပြတဲ့အခါပြည်တော်စုဝန်ကြီးတွေကနေပြီးတော့ခွင့်ပြုတဲ့အချိန်မှာခွင့်ပြုတဲ့ကာလမှာအလုပ်လို့ဟိုလုပ်ဖို့ကောင်းတယ်အလုပ်နိုင်အောင်သူကဟို initiate လုပ်ပေးရတာပေါ့နော်အဲ့လိုလုပ်တဲ့အခါမှာလည်းပဲဖြစ်နိုင်တော့ကျွန်တော်တို့ကတတိယအဖွဲ့အစည်းအဲ့ဒီနေရာမှာအပါလို့ကောင်းတယ်လေဥမာပညာရှင်တချို့ကိစ္စတွေကျတော့ဤပညာနဲ့ဆိုင်တဲ့ပိုင်းတွေအများကြီးပါကျွန်တော်တို့လည်းနားမလည်ဘူးပေါ့နော
်လွတ်လပ်တဲ့အဖွဲ့
အဲလွတ်လပ်တဲ့အဖွဲ့ပေါ့
independent body
independent လည်းဖြစ်တယ်ပညာရှင်လည်းဖြစ်တယ်ဆိုတဲ့အဖွဲ့အစည်းတွေကကြားရရနေပြောတာဘာလို့တော့တယောက်ကဟိုဘက်ကလည်းအခက်ခဲတွေပြောဒီဘက်ကလည်းအခက်ခဲတွေပြောအဖြေရမရှိဘူးပြင်နေလည်းအလကားပဲလေအဲ့ဒီအနေမှာအကောင်းဆုံးအဖြေတစ်ခုကိုသူတို့ရနိုင်တယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့က CPU တွေအနေနဲ့ကိုယ်နဲ့လက်တွဲလုပ်ဖို့အကင်ပဲဖြစ်တင်တဲ့စီးပွားရေးလုပ်ငန်းတွေနဲ့ကျွန်တော်တို့ forum တဘောမျိုးပေါ့လေ forum လေးတခုဟာလာအခါအလျော်ဆိုတော့ဘယ်တော့ရေမဟုတ်ပါဘူးဟာလာ6လတစ်ချိန်ဆိုလဲ6လတစ်ချိန်တောင်းလဲလိုအပ်တဲ့အချိန်ဒီမှာပေါ့နော်ဒီလို forum မျိုးလေးလုပ်ပေးမယ်ဆိုရင်သူ့အခက်ခဲလဲရော့ပါသွားမယ်ကို့အခက်ခဲလဲကို့လိုချင်တာလဲရမှာပေါ့နော
်တစ်ဖက်ယုံကြည်မှုလေး
လဲယုံကြည်မှုလဲရှိလာမှာနောက်ပွင့်လင်းမှုလဲရှိတာတူးချင်းပြောတာမျိုးမဟုတ်ဘူးလေတူးချင်းသွားညှိစရာမလိုဘူးလေအဲ့မှာအားလုံးလူရှိသူရှိမှာပွင့်လင်းမြင်သာသွားညှိနိုင်တာပေါ့နော်ပွင့်ပွင့်လင်းလင်းပြောမှာပဲ ဟိုတင်ဘက်ကလည်းအစိုးရဌာနတွေဘက်ကလည်းကိုယ့်ရဲ့လိုအပ်ချက်ကိုကိုပြောမှာပဲကိုယ့်ရဲ့ကန့်သတ်ချက်ကဘာလဲဒါတွေပြောမှာပဲအော်ဒါတွေအားလုံးကိုဟာလာခုနဟိုကျွမ်းကျင်တဲ့ပညာရှင်တွေမှာရှိတယ်ဆိုရင်တော့အတော့ဦးသုံးဖလဲညှိနှိုင်းပြီးတော့မှတင့်တော်တဲ့ဖြစ်ရှင်လေးတစ်ခုကိုကျွန်တော်ရလာရင်အဲ့ဒါဟာဘာဖြစ်သွားမလဲဆိုတော့စီးပွားရေးလုပ်ငန်းရှင်တွေတို့လက်လှုပ်လှုပ်ကင်လို့ပို့ပြီးတော့ဟိုမျက်တာတဲ့ရှင်ပြိုင်မှုပေါ့နော
် adaptable ပြောက်သွားအောင်ပေါ့လေ
ဟုတ်တယ် adaptable ပြောက်သွား
လက်သိထိုးပြီးတော့ပေးတဲ့သဘောမျိုး
ဟုတ်ဟုတ်ကဲ့လက်သိထိုးပေးတဲ့သဘောမျိုးရှိတော့ဘူးပုဂ္ဂိုလ်ရေးအဖြစ်သွားပြီးလက်ဝါးချင်းရိုက်ဆရာလည်းမလိုတော့ဘူးအဲ့ဒီခါစတင်တာလောက်ရတ
ာကိစ္စပဲပွင့်လင်းမြင်တာမှရှိတဲ့သဘော
ပေါ့ပွင့်လင်းမြင်တာမှရှိမယ်တာဝန်ယူမှုတာဝန်ခံမှုရှိလာပါမယ်အဲ့တော့အဲ့ဒါကိုလည်းကျွန်တော်တို့ CPU ကနေလှုပ်သွားမှာနော်လှုပ်သွားဖို့အတွက်ကျွန်တော်တို့ဟိုအတင်းဖြစ်ပြီးပါပြီမူဝါဒသဘောမျိုးပေါ့နော်ဟိုတင်ပြထားပြီးဖြစ်ပါတယ
်နောက်တစ်ခုကဒီဝင်ကြီးဌာနအသီးသီးပေါ့အစိုးရဌာနအသီးသီးမှာလည်းပေါ့နော်ဒီဝန်ထမ်းတယောက်ကနေပြီးတော့ဒီဟိုသူကဒီအထက်အရာရှိရာဖြစ်စေအချင်းချင်းတွေရာဖြစ်စေဒီအဂရိုက်အဂရိုက်လိုက်စားမှုတစုံတရာလုံကျူးလွန်ထားတယ်ဆိုပြီးတော့တက်တဲ့တက်ကရရနဲ့တိုင်နေဆိုပါတော့အစတိုင်းလို့အဲ့ဒီသူတိုင်းတဲ့အလျောက်လေဒါဖော်ထုတ်နိုင်ခဲ့တယ်ဆိုပြီးတော့ဖြစ်ခဲ့တဲ့ကိစ္စမျိုးတွေရှိခဲ့ရင်အဲ့ဒီဝန်တန်းကိုအမေရိကန်မှာတော့ကျမတို့ဟို whistle blower act လို့ခေါ်တာပေါ့နော်ဒါကတော့အဲ့လိုမျိုးဝန်တန်းတယောက်ကိုပေါ့နော်ဒါဒါအမှန်တရားကိုဖော်ထုတ်ပြီးတော့တိုင်းတဲ့ဝန်တန်းတယောက်ကိုပြန်ပြီးအရေးမယူပါဘူးဆိုတော့တတ်မှတ်ချက်ကိုရှိပါလားရှင်ဒုထုံးလုံးကြီးပေါ့လေ
ဟုတ်ကဲ့ဟုတ်ကဲ့အခုထိတော့မရှိသေးပါဘူးမရှိသေးပါဘူးဟိုရင်းပေါ်လေးနည်းနည်းပါပါကျွန်တော်တို့ဥပဒေထဲမှာတော့အကာအကွယ်ပေးရမယ်ဆိုတာလေတစ်ချက်တော့ပါပါတယ
်
မလုပ်ရဘူးဆိုတာမျိုးပေါ့နော်ဒီလိုတိုင်ကြားတဲ့လူကို
ကလဲစားချေတဲ့အနေနဲ
့ပြန်ပြီးတော့ထိခိုက်နေတာအော်မလုပ်ရဘူးဆိုတာမျိုးလောက်ပဲရေးထားတာဆိုတော့ဒီဥစ္စာတိတ်ပြီးတော့မလုံလောက်ပါဘူးအဲ့ဒါကြောင့်ကျွန်တော်တို့ကတော့အခုဟိုရင်းပေါ်လေးဒီ whistle blower protection law ကိုကျွန်တော်တို့ရေးဆွဲနေပါတယ်အဲ့တော့ရေးဆွဲတဲ့နေရာမှာကျွန်တော်တို့ဥလောလောဆယ်တော့ကျွန်တော်တို့စီရနေပြီးတော့မှရှင်းနေပြီကျွန်တော်တင်ပြထားတဲ့အနေဒါရှိပါတယ်။နာမည်ကိုတော့ကျွန်တော်တို့ကဟို public interest whistleblower protection law လို့ကျွန်တော်တို့ဟိုခေါ်ပါတယ်။ဟိုအများပြည်သူအကျိုးစီးပွားကိုဟိုတင်ပေါ်လေးဖော်ထုတ်ဟိုတိုင်တန်းတဲ့ကိစ္စပေါ့နော်။ဒါကိုကျွန်တော်တို့ကဟိုဒါစီကောက်ွယ်ပေးရမှာတိုင်တန်းတဲ့လူကိုဒါစီကောက်ွယ်ပေးဖို့တို့လိုရည်ရွယ်ချက်နဲ့ရည်ထားတာဖြစ်ပါတယ်အဲ့ဒါကတော့ကျွန်တော်လောလောဆယ်တော့ဟိုရှင်းနေရုံကျွန်တော်တင်ပြထားသဖြစ်တော့မကြခင်ရှင်းနေရုံကသဘောထားမှတ်ချက်ရလာလို့ရှိရင်ကျွန်တော်အဆင်ဆင်ဆက်လက်ပြီးတော့တင်ပြသွားမှာဖြစ်ပါတယ်အဲ့ဒီထက်မှာတော့ဟို tight တဲ့အားလျော့သွားပေါ့ကျွန်တော်တို့ရဲ့အခြေအနေရရပေါ့နော်ဟိုအမေရိကန်မှာလို့တော့ဟိုအများကြီးတော့ကျွန်တော်တို့လုံးမပေးနိုင်ဘူးပေါ့အတိုင်းတာတစ်ခုထိပေါ့ဂျင်းနက်ဖွဲ့ကောင်းတဲ့အခြေအနေတစ်ခုထိရောက်အောင်တော့ကျွန်တော်တို့အကာအကွယ်ပေးတာနောက်တစ်ခါဆူချင်းမြင့်တာဒါတွေထိလုပ်ပေးသွားဖို့ဟိုပါပါတယ်အဲ့ဒါဟိုပြတ်ထန်းပြီးပြီဆိုရင်တော့ဒီဌာနအတွင်းမှာတိုင်ကြားတဲ့ကိစ္စတွေပဲဖြစ်ဖြစ်တခြားဌာနဆိုတာเนาะအစိုးရဌာနကြီးပဲမဟုတ်ဘူးစီးပွားရေးလုပ်ငန်းတွေ
ဟုတ်ပါတယ်ဟုတ်ပါတယ
်စီးပွားရေးလုပ်ငန်းတွေမှာလည်းအောက်ကနေအထက်ပေါ်မှာဟာလာတန်ကြားတဲ့ကိစ္စမျိုးတွေရှင်းနေရှိမယ်ဒါကကျွန်တော်တို့ကဟိုတန်ကြားမှုကိုလက်ခံတဲ့အခါကျတော့ခုနအများပြည်သူယူစီးပွားအတွက်ပဲအများပြည်သူယူစီးပွားနဲ့သက်ဆိုင်တဲ့အပိုင်းလောက်ကိုပဲကျွန်တော်တို့ကဒီထက်မှ whistle blower protection law မှာအကာအကွယ်ပေးမှာဖြစ်ပါတယ်အော်ဘယ်လိုဆိုကျန်တဲ့ကိစ္စတွေပုံကိုရေးကိစ္စတွေဘာညာကိုရာသူမတိုးလို့ဟာလာတိုင်းတာမျိုးတွေဒါမျိုးတွေကြတော့ကျွန်တော်လက်သင့်ခံမှာမဟုတ်ဘူးကျွန်တော်တို့ကအများပြည်သူနိုင်ငံတော်အတွက်ထိခိုက်နေနာသွားမယ်ဆုံးရှုံးသွားမယ်ဒီလိုကိစ္စမျိုးဆိုရင်တော့တိုင်နိုင်တယ်အဲ့လိုတိုင်တဲ့လူလည်းအကာအကွယ်ပေးရမယ်ဒီလိုတော့ကျွန်တော်တို့ရေးထားပါတယ်ဟို US မှာတော့အဲ့လိုမဟုတ်ဘူးပေါ့နော်ဟိုပို့ပြီးတော့ကျေပြမြန်ရှိတာပေါ့ဒါပေမဲ့ကျွန်တော်တို့ကအဲ့လောက်တိုင်တာထီတော့မလုပ်ပေးနိုင်သေးပါဘူး
အခုနားဆင်ခဲ့ရတဲ့မြမရေးရာဆွေးနွေးခန်းအစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့စနေနေ့အစီအစဉ်မှလည်းကြည့်ရှုအားပေးနိုင်ကြပါရဲ့ရှင
် VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့တင်းလာနေနေတဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါ။ကျွန်တော်အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပါရှင်။ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်၊မအေးတနာကျော်ရဲ့မြန်မာပြည်ကပေးစာ၊တခါထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုလည်းနားဆင်ရမှာပါ။ဒီအစီအစဉ်တွေကိုကျွန်တော်လိုင်းတိုမီတာ32.40.48တို့အပြင်လိုင်းလက်မီတာ190ကနေပြီးတော့လည်းဖမ်းယူနားဆင်နိုင်ကြပါတယ် VOA Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီနားဆင်နေကြတဲ့ပရိသတ်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုအရင်ဆုံးထုတ်လွှင့်ပါပါတရုတ်ဧည့်သည်တွေကိုကြိုဆိုတင်သလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်ရှင်
ပြီးခဲ့တဲ့အောက်တိုဘာ10ရက်နေ့ကစပြီးမြမဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနဟာပြည်ပ6နိုင်ငံကိုဆိုက်ရောက်ဗီဇာစနစ်နဲ့ဝင်ခွင့်ပြုလိုက်ပါတယ်။ဂျာမနီ၊ရုရှား၊စပိန်၊အီတလီ၊ဆွစ်ဇာလန်နဲ့အော်စတြေးလျကခီးသည်တွေတိုးတက်ဝင်ရောက်လာဖို့ရည်ရွယ်ပြီးခုလိုဗီဇာကိစ္စဖြေလျှော့ပေးလိုက်တာပါ။ပြီးခဲ့တဲ့နှစ်ကလည်းဂျပန်နဲ့တောင်ကိုရီးယားကိုဗီဇာကင်းလွတ်ခွင့်ပြုခဲ့ပြီးတရုတ်၊ဟောင်ကောင်နဲ့မကာအိုကခီးသည်တွေကိုဆိုက်ရောက်ဗီဇာခွင့်ပြုခဲ့ပါတယ်။အဲဒီနောက်ပိုင်းခီးသည်ဝင်ရောက်မှုတိုးတက်လာတာကိုလည်းတွေ့မြင်ကြရပါတယ်။အထူးသဖြင့်တရုတ်ခီးသွွားဝင်ရောက်မှုတိတိတသာတိုးတက်လာတာပါ။ဒါပေမဲ့အခြားတစ်ဖက်မှာတော့တရုတ်ခီးသွွားတွေဟာ zero budget ခီးသွွားတွေဖြစ်တယ်။သူတို့လာလို့မြန်မာနိုင်ငံကဝင်ငွေသိမ့်မရဘူး။သူတို့သုံးသမျှငွေတရုတ်နိုင်ငံဘက်ကပဲပြန်စီးဆင်းသွားတယ်။အစရှိသဖြင့်ဝေဖန်ပြောဆိုမှုတွေလည်းရှိလာပါတယ်။ဗီဇာဖြေလျှော့မှုကြောင့်ဝင်ရောက်လာတဲ့တရုတ်ခီးသည်တွေစီကနေငွေတွေမဝင်ဘူးဆိုတာအမှန်ပဲလား။အဲ့ဒါကြောင့်တရုတ်ခီးသည်တွေကိုကြိုဆိုသိရလားဆိုတာကုတပတ်လေ့လာတင်ပြသွားပါမယ်။
ဟိုတယ်နဲ့ခီးသွွားဝင်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံတည်းဗီဇာနဲ့ဝင်လာတဲ့နိုင်ငံခြားသားအရေအတွက်ကိုကြည့်ရင်2018 January လကနေ August လအထိ8လစာမှာ 8,600 ကျော်ရှိပြီး2019အလားတူကာလမှာတော့ 12,000 ကျော်ရှိလာပါတယ်။အရေအတွက် 3,000 ကျော်ရာခိုင်နှုန်းအပြင် 40 ရာခိုင်နှုန်းနီးပါးတိုးတက်လာတယ်လို့ဆိုရမှာပါ။အဲ့ဒီတဲမှာမှတရုတ်ခီးသည်ဝင်ရောက်မှုက2018ခုနှစ် 8လစာ13,000ကျော်ရှိရာကနေ4,000ခွဲကျော်အထိတဟုန်တူးတက်လာတာကြောင့်နှစ်ဆခွဲကျော်ဝင်းချင်းရာခိုင်နှုန်းအပြင်161ရာခိုင်နှုန်းလောက်တိုးတက်လာတာမြင်တွေ့ရပါတယ်။ပြောရရင်မြန်မာအစိုးရရဲ့ဗီဇာဖြေလျှော့ပေးမှုဟာထိရောက်မှုရှိပြီးတရုတ်ခီးသည်ဝင်ရောက်မှုရုတ်တရက်မြင့်တက်လာတာတွေ့ကြရလို့ပါ။ခီးသွားဝင်ရောက်မှုများလာသလိုတရုတ်မြန်မာလေကြောင်းလိုင်းပြေးဆွဲမှုကလည်းများလာပါတယ်။အခုဆိုရင်တရုတ်လေကြောင်းလိုင်း17လိုင်းဟာတရုတ်နိုင်ငံမြို့ပေါင်း16မြို့နဲ့ရန်ကုန်မန္တလေးကိုပြေးဆွဲနေပါတယ်။ရန်ကုန်နဲ့ချိတ်ဆက်ပြေးဆွဲတဲ့အပြည်ပြည်ဆိုင်ရာလေကြောင်းလိုင်း35လိုင်းနဲ့တွေ့ရင်တရုတ်လေကြောင်းလိုင်းအရေးအတွက်ဟာ3ပုံ2ပုံအချိုးအစားကိုတောင်ရောက်လာပါတယ်။ဒါပေမဲ့လည်းအိန္ဒိယ၊ Thai, Vietnam, Cambodia နိုင်ငံတွေနဲ့နှိုင်းယှဉ်ရင်မြန်မာနိုင်ငံနဲ့တရုတ်ခီးသည်ဝင်ရောက်မှုအများကြီးနည်းနေပါသေးတယ်။ထိုင်းနိုင်ငံလေးစိတ်တွေနဲ့နိုင်ငံတဝန်းကခီးသည်တွေကိုလမ်းညွန်ဆိုင်ဖို့အမှတ်အသားတွေမှာကဘာသုံးအင်္ဂလိပ်ဘာသာစကားအပြင်တရုတ်ဘာသာစကားကိုလည်းထည့်သွင်းပြောဆိုညွှန်ပြနေရတဲ့အခြေအနေရောက်နေပါပြီ
။ကဘာလက်ခီးသည်ဝင်ရောက်မှုကနေသက်ဆိုင်ရာတိုင်းပြည်ကဝင်ငွေဘလောက်ရမရဆိုတာဟာသူတို့ဘယ်လေကြောင်းလိုင်းကိုအသုံးပြုပြီးလာကြပြန်ကြသလဲ။ပြည်တွင်းရောက်တဲ့အခါဘယ်နေရာမှာတဲခိုသလဲ။သွားလာလည်ပတ်ဖို့ဘယ်ရင်တွေအသုံးပြုသလဲဘယ်ဆိုင်တွေမှာစားကြတောက်ကြသလဲပြန်တဲ့ခါဘာတွေဝယ်ပြီးပြန်ကြသလဲဆိုတာကြည့်ဖို့လိုပါတယ်ဒီနေရာမှာအိန္ဒိယထိုင်းနိုင်ငံရဲ့တိုးလုပ်ငန်းကနေဝင်ငွေရှာပုံကိုနမူနာပြခြင်းပါတယ်ဥပမာအဖြစ်နော်ဝေးဆိုတာထိုင်းနိုင်ငံနဲ့အလွန်ကိုကွာဝေးတဲ့နေရာမှာရှိတာပါထိုင်းတိုးလုပ်ငန်းကုမ္ပဏီတွေဟာနော်ဝေးနိုင်ငံအော့စလိုထိသွားပြီးသူတို့စီလာလေဖို့ဖိတ်ခေါ်တဲ့ကြေညာပွဲတွေလုပ်ပါတယ်ထိုင်းလေကြောင်းလိုင်းတီဂျီကလည်းဘန်ကောက်ကနေအော့စလိုထိတိုက်ရိုက်ပြေးဆွဲပါတယ်
အလုံးသိရဲ့အတိုင်းထိုင်းနိုင်ငံထဲမှာတူရစ်တွေအတွက်ဟိုတယ်စားတောက်ဆိုင်ကုန်တိုက်အပန်းဖြေစရာဝန်ဆောင်မှုလုပ်ငန်းအမျိုးမျိုးစတာတွေကိုထူထောင်ထားရှိပြီးသားပါဒ ဒီအခြေအနေတွေကိုကြည့်ရင်နော်ဝေးကနေထိုင်းနိုင်ငံကိုသွားပြီးလေပတ်မဲ့သူတွေအတွက်အော့စလိုလေဆိပ်ကနေတီဂျီထိုင်းလေယာဉ်ပေါ်တက်ပြီးဆိုတာနဲ့ထိုင်းနိုင်ငံဘက်ကဝင်ငွေစရပြီလို့ဆိုနိုင်ပါတယ်။ဘန်ကောက်ရောက်ပြီးနိုင်ငံတွင်းလေပတ်တဲ့စီမှာတဲခိုစားတော့ဝန်ဆောင်မှုအမျိုးမျိုးကနေဝင်ငွေအမျိုးမျိုးရပါသေးတယ်။နောက်အပြန်ခီးလေဆိပ်ကကင်းပါဝါကုမ္ပဏီကစီမံခန့်ခွဲတဲ့ Duty Free ဆိုင်မှာဝဲဓာရီအတွက်ဝင်ငွေရတယ်လို့လေရင်ပေါ်ကမစင်းခင်လေရင်ပေါ်မှာနောက်ဆုံးလက်ဆောင်ပစ္စည်းဝယ်ယူတဲ့အထိဝင်ငွေရအောင်စီမံခန့်ခွဲထားတာတွေ့နိုင်ပါတယ်။အဲ့ဒီနမူနာကိုကြည့်ရင်မြန်မာနိုင်ငံအနေနဲ့လေကြောင်းလိုင်းပြေးဆွဲနိုင်မှုအားနေတာကြောင့်အဲ့ဒီကနေဝင်ငွေမရနိုင်ပါဘူး။လက်ရှိတရုတ်ခီးသည်တွေရဲ့ရာခိုင်နှုန်း90%လောက်ဟာတရုတ်လေကြောင်းလိုင်းတွေနဲ့လာပြန်ကြလို့မြန်မာဘက်ကဝင်ငွေမရနိုင်ပါဘူး။ဒါပေမဲ့ပြည်တွင်းမှာတဲခိုနေထိုင်စားတောက်လက်ပတ်တဲ့စီကနေတော့ဝင်ငွေတွေရနိုင်ပါတယ်။ဝေဖန်သူတွေကတော့တရုတ်တိုးတွေဟာတရုတ်အဲ့လန်းညွန့်သုံးတရုတ်ပိုင်ဟိုတယ်တွေမှာတဲတရုတ်စားတောက်ဆိုင်တွေမှာစားတောက်ငွေချေတော့လေQR code အသုံးပြုပြီးဖုန်းနဲ့ငွေပေးချေတဲ့အတွက်အဲ့ဒီငွေတွေတရုတ်ဘဏ်တွေရဲ့ရောက်အဲ့ဒါကြောင့်မြန်မာနိုင်ငံကဝင်ငွေမရဘူးလို့ဆိုကြတာပါတကယ်တော့မြန်မာနိုင်ငံမှာသုံးသမျှမြန်မာနိုင်ငံအတွက်ဝင်ငွေလို့သတ်မှတ်နိုင်ပါတယ်အဲ့ဒီလိုမဟုတ်ဘဲမြန်မာနိုင်ငံကဟိုတယ်တွေစားတောက်ဆိုင်တွေခီးသွွားလုပ်ငန်းတွေဝန်ဆောင်မှုလုပ်ငန်းတွေကိုနောက်ွယ်ကနေတရုတ်နိုင်ငံသားတွေကတရားမဝင်ပိုင်ဆိုင်လုပ်ကိုင်နေကြတယ်ဆိုရင်တော့အဲ့ဒါဟာခီးသွွားလုပ်ငန်းကဏ္ဍပြဿနာမဟုတ်တော့ဘဲမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့စီမံခန့်ခွဲမှုဆိုင်ရာပြဿနာလို့သတ်မှတ်ရတော့မှာဖြစ်ပါတယ်မြန်မာနိုင်ငံထဲမှာတရုတ်ဘဏ်တွေနဲ့ချိတ်ဆက်ထားတဲ့ QR code စနစ်သုံးငွေပေးချေမှုကိုခွင့်ပြုမထားတာကြောင့်အဲ့ဒီစနစ်အသုံးပြုခဲ့ရင်လေဥပဒေနဲ့မညီလို့စီစစ်အရေးယူတာမျိုးလုပ်ဖို့လိုအပ်ပါလိမ့်မယ်
ဒါတွေကိုစမ်းစစ်ကြည့်လိုက်ရင်တရုတ်ဧည့်သည်တွေဝင်လာလို့မြန်မာနိုင်ငံဘက်ကဝင်ငွေရသင့်သလောက်မရဘူးဆိုတဲ့ပြဿနာဟာအဲ့ဒီတရုတ်တိုးတွေကြောင့်မဟုတ်ပဲမြန်မာနိုင်ငံဘက်ကတရားဥပဒေစိုးမိုးမှုမရှိတာအပါအဝင်စီမံအုပ်ချုပ်မှုဆိုင်ရာအထွေထွေအားနည်းချက်တွေကြောင့်ပဲလို့ကောက်ချက်ချနိုင်ပါတယ်ဒီအတွက်တရုတ်ဧည့်သည်တွေအပါအဝင်တူရီဇင်လုပ်ငန်းကနေဝင်ငွေတွေရသင့်သလောက်ရဖို့အလုပ်ကိုင်အခွင့်အလမ်းရဖို့ဆိုရင်မြန်မာနိုင်ငံသားပိုင်လေကြောင်းလိုင်းတွေတိုးချဲ့တာဟိုတယ်နဲ့ခီးသွွားလုပ်ငန်းကိုအဆင့်မြင့်တင်တာလေပတ်စရာနေရာအသစ်တွေဝန်ဆောင်မှုအစ်စ်တွေရှာဖွေဖန်တီးတာခီးတဲ့တွေပြန်ရဝယ်သွားနိုင်မဲ့ PC ရောင်းဆိုင်အမျိုးမျိုးကိုဖွင့်လှစ်တာစတဲ့ကိစ္စတွေစ조사အကောင့်ထဲပေါ်ကြရမှာဖြစ်တယ်လို့တရားဥပဒေစိုးမိုးမှုအကောက်အောင်လဲလုပ်ကြရမှာဖြစ်ပါတယ်ဘယ်လိုပဲဖြစ်ဖြစ်ခီးသွွားကဏ္ဍကနေဝင်ငွေတိုးတက်ရလာဖို့အတွက်ဆိုရင်တော့အိန္ဒိချင်းနိုင်ငံတွေနီးတူတရုတ်ဧည့်သည်တွေများများဝင်လာမဲ့ကိစ္စကိုတော့စ조사သိကြကြောင်းပါ
စီတူအောင်မြင့်တင်ဆက်နေတဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ပါရှင်။အခုတော့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဒီတစ်ပတ်ဗာရီများဆွေးနွေးမလဲဆိုတာကျမတို့နားဆင်ကြည့်အောင်ပါ။
ရရှိမှာပြနယူးယောက်မြို့ကုလသမဂ္ဂထူထောင်ရေးညီလာခံမှာဒီသတင်းပတ်ထည့်ကြလို့ရှိရင်မြမအရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးစရာတွေရှိနေပါတယ်။ထူးခြားမှုကတော့တစ်ချိန်လုံးကဒီမိုကရေစီရေးနဲ့လူ့ခွင့်ရေးပြောနေတဲ့ NLD ပါတီအခုအစိုးရဖြစ်ချိန်မှာမြမနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂမျက်နှာစာမှာအတော်လေးဝေဖန်ခံနေရတာပါ။ဒါကြောင့်မလို့ဒီလာမယ့်အင်္ဂါနေ့တဲ့ရဲလီလိုက်အစီအစဉ်မှာလက်ရှိမြမနိုင်ငံနဲ့ကုလသမဂ္ဂဆက်ဆံရေးကိုသုံးသပ်ဝေဖန်ဆွေးနွေးကြပါမယ်။ပါဝင်ဆွေးနွေးလူတွေသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကြိုတင်ပြပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ်သရရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
ကိုတန်းညုံစီစဉ်တင်ဆက်မဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့မအေးတန်နာကျော်တင်ဆက်နေတဲ့မြမပီကပေးစာအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ
။မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်။ နောက်ပိုင်းမှာတော့တောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့မေတ္တာတည်းလက်ဆောင်ဖြောပြပေးမှာဖြစ်ပါတယ်ရှင်။အခုတော့ VOE ကို Messenger အသုံးပြုပြီးတော့ရေးလာကြတဲ့တောရရှင်တွေရဲ့စာလေးတွေကိုပြန်ကြားပေးကြပါမယ်။ Oliver Man ဆိုတဲ့တောရရှင်ကတော့ဆက်ဆက်ဆူဆူနဲ့မေးခွန်းတစ်ခုမေးလာပါတယ်ရှင်
။ VOE ကိုမြန်လို့လို့နားထောင်ပြပါရယ်။နားထောင်တာကြာလာတော့မေးစရာတစ်ခုလည်းရှိလာပါရယ်။ဘာဖြစ်လို့ VOE Y.2 Y.3 နံပါတ်တွေရှေ့မှာဥတော်မတက်ပဲနဲ့ကိုမဆိုပြီးတော့တုံးကြတာလဲ။ဘာရမဟုတ်ပါဘူးဆက်စုကြည့်တာ
ပါဟုတ်ကဲ့ကိုအော်လီဗာရေမန်ယူလင်ကပြောပါတယ်နုနေခြင်းလို့ပေါ့တဲ့တော်ရရှင်တွေကိုလန်းလန်းဆင်းဆင်းတက်တက်လက်လက်လေးတင်ဆက်ခြင်းလို့လို့ဆိုပါတယ်အဲနောက်တာပါနော်ကျမတို့ကစကားပြောတဲ့ပုံယင်းနည်းပြောဆိုဆွေးနွေးတဲ့ပုံနဲ့တင်ဆက်ပေးရမလို့အဲလိုမျိုးကိုရီမားရေအချင်းချင်းတက်ခေါ်ကြတာပါအသက်တွေလည်းတိတ်ပြီးမတိမ်မရေမလို့အပြစ်မှာကျမတို့ရုံးမှာအချင်းချင်းစကားပြောကြရင်လည်းအဲလိုကိုရီမားရေနဲ့ပြောတဲ့အတွက်ကြောင့်မလို့လေလိုင်းပုံမှာလည်းအဲ့ဒီအတိုင်းပဲတင်ဆက်ပေးတာပါအဲငယ်ကြောစမ်းသာဆိုရင်တော့ကျမတို့ကိုကြောစမ်းသာလို့မခေါ်ပါဘူးနော်ဦးကြောစမ်းသာလို့တလေးတစားနဲ့ခေါ်ပါရရှင်ဒါနဲ့ VOE ကိုအမြဲတမ်းနားဆင်နေဆိုလို့ကျေးဇူးအထူးတင်ရှိပါတယ်ကိုပေါင်လက်ဆိုတဲ့တော်ရရှင်ကတော့တာယာအေးချမ်းကြပါစီဝိုင်းတော်သားများ VOE ကိုနားထောင်လာတာနှစ်30နီးပါးရှိပါပြီတဲ့ယခုတိုင် VOE ကောင်းနေစေအားပေးနေစေပါသတင်းသစ်တွေကိုချင်းတဲ့တပြေးညီတည်ခွင့်ရအောင်ထုတ်လွှင့်ပေးတဲ့အတွက်ကျေးဇူးပါဆက်ပြီးတော့လည်းအားပေးနေပါဦးမယ်ခင်ဗျာလို့ရေးလာပါတယ်အထူးကျေးဇူးတင်ပါတယ်ကိုမောင်လေးဒါနဲ့ Ramsey Owenwan ဆိုတဲ့တော်ရရှင်ကတော့ VOE Burmese အစီအစဉ်တွေကို SoundCloud မှာမတင်ပေးတော့ဘူးလားတဲ့ update မဖြစ်တာတပတ်လောက်ရှိပါပြီအလုံးလုံးနဲ့နားထောင်နေဆိုတော့ SoundCloud မှာပို့ပြီးတော့အဆင်ပြေပါတယ်လို့ပြောထားပါတယ်ဟုတ်ကဲ့ပါဒီတော်ရရှင်ကိုပြန်ကြားရမယ်ဆိုရင်တော့ကျမတို့စီကအစီအစဉ်တွေကို SoundCloud ပေါ်မှာက automation ဆိုတဲ့ဒီအလိုလျောက်ဆွဲယူစနစ်နဲ့တင်ပေးတာဖြစ်ပါတယ်ရှင်။ဒါကြောင့်မလို့ SoundCloud မှာအစီအစဉ်တွေမတင်တော့ဘူးလားဆိုတာမဟုတ်ပါဘူး။အမြဲတမ်းလွှင့်လွှင့်ပြီးသလိုမျိုး SoundCloud ပေါ်မှာပုံမှန်အစီအစဉ်တွေရှိနေပါတယ်။ဟိုတစ်ချက်လေးတိတိကျကျပြန်ရှာကြည့်ပါလို့ပဲအကြံပြုချင်ပါတယ်နော်။အဲ့ဒါမှမတွေ့ဘူးဆိုတော့ကျမစီကိုလည်းစာထည့်ရေးပါအောင်ကျမဒီလွှင့်ထုတ်ပေးနေတဲ့နေရာ link လေးကိုလည်းကျမဒီတော်ရရှင်စီကိုဒီ Messenger ကနေပြီးပြန်ပြီးပို့လိုက်ပါမယ်။ကျေးဇူးတင်ပါတယ်။ကျောင်းမဲကဥကွမ်ဆိုတဲ့တော်ရရှင်ကတော့ဒီ6လပိုင်း24ရက်နေ့တော့ရေးလာတာပါသူကအခုတလောအစီအစဉ်နေနားဆင်ရတာအဆင်မပြေပါဘူးတဲ့အထူးသဖြင့်တနင်္လာနေ့အစီအစဉ်နေပါဆိုပြီးအခုလိုရေးလာပါတယ်သူကတနင်္လာနေ့မနေ့8နာရီအစီအစဉ်တိုင်းစိတ်ညစ်ရပါတယ်တဲ့တနင်္လာနေ့မနေ့8နာရီအစီအစဉ်တိုင်းအယူထားပြီးအစီအစဉ်အဟောင်းတွေပဲပြန်လွှင့်နေလို့ပါပြီးခဲ့တဲ့23 September တုန်းကလည်းအရင်တစ်ပတ်အစီအစဉ်နေပဲလွှင့်နေပါတယ်အရင်တစ်ပတ်အင်္ဂါလာဗုဒ္ဓဟူလာကောင်းကောင်းမှတ်မှတ်မိတော့ပါဘူးတဲ့ဒါနဲ့မင်းညိုညိုလေးစီစဉ်တင်ဆက်တဲ့ပောက်ကရစကားလေးတွေတလွဲပြန်ပြီးတော့ထုတ်လွှင့်ပေးပါအောင်ကျေးဇူးတင်ပါတယ်။အဖဖရာသခင်ကောင်းကြီးပေးတော်မူပါစေဆိုပြီးတော့ကျောင်းမဲကဥကွန်ဆူတောင်းပေးလာပါတယ်။ဟုတ်ကဲ့ပါဥကွန်ကြီး။ဒီအစီအစဉ်ကဒီကျမတို့၈နာရီအစီအစဉ်ဆိုတော့မနေ့၈နာရီအစီအစဉ်ကမနေ့၆နာရီအစီအစဉ်ကိုပြန်လွှင့်အစီအစဉ်ဖြစ်ပါတယ်နော်။ဘာလို့များအဲ့လိုအစီအစဉ်အဟောင်းကိုဆက်ကပြန်ပြန်ပြီးဆွဲနေလဲဆိုတာမသိပါဘူး။ကျမတို့ကဓာတ်ရိုက်ထုတ်လွှင့်နေတာကိုကွန်ပျူတာစနစ်နဲ့အလိုလျောက်ဆွဲယူတာဖြစ်ပါတယ်။ကျမတို့ဒီအစီအစဉ်တွေကိုအဲ့လိုဆက်နေ automation စီစဉ်ထားတဲ့ဌာနကိုအကြောင်းကြားပေးပါမယ်။အခုလိုကျမတို့ကိုအသိပေးလာတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ဒီတော်ရရှင်ကမန်းညိုရဲ့ပေါက်ခရစကားလေးတွေပြန်လွှင့်ပေးပါဆိုလို့ကျမဒီသတင်းကိုမန်းညိုလင်းကိုတိတ်ချပြောပြလိုက်ပါမယ်ဒါမဲ့ဒီမှာတစ်ခုရှိတာကမန်းညိုလင်းရဲ့အစီအစဉ်ကပေါက်ခရစကားလေးတွေမဟုတ်ပါဘူးသူပေါက်ခရတွေပြောတာအမှန်ပဲလေကျမတို့အစီအစဉ်နာမည်ကမတူတာလေးတွေအစီအစဉ်ဖြစ်ပါလေရှင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော်ကျောင်းစင်းနဲ့ဆိုတဲ့ Facebook တော်ရရှင်ကတော့မင်္ဂလာပါ VOE 1တော်သားများခင်ဗျာတဲ့ကျွန်တော် DV ရှောက်ချင်လို့ပါသူပြောတဲ့ DV ဆိုတာ American ပြည်အောင်စုမှာအမြဲတမ်းနေထိုင်ခွင့်ကန်ဆယ်မဲ့ဖောက်ပေးတဲ့ Green Card အစီအစဉ်ကိုပြောတာဖြစ်ပါတယ်အတန်းပညာကတော့အလဲတန်းအထိပဲအောက်ပါတယ်လက်ရှိထိုင်းနိုင်ငံမှာအလုပ်လုပ်ပြီးတော့ဆက်ချုပ်တဲ့အလုပ်လုပ်ပါတယ်10နှစ်လောက်ရှိပါပြီကျွန်တော်သိချင်တာကအလဲတန်းအဆင့်လောက်နဲ့ရှောက်လို့ရမလားခင်ဗျာကျေးဇူးပါတဲ့ဟုတ်ကဲ့ပါကျမတီးတလောက်ကတော့အထက်တန်းအဆင့်ဆိုပြီးတော့သူပညာရည်ချင်းကိုဖော်ပြထားပါတယ်။ဒါပေမဲ့ခုနကတော့လိုမျိုးဟို provision နဲ့အလုပ်တစ်ခုခုပေါ့နော်။ဥမာဆက်ချုပ်ဆက်ပြင်အဲ့လိုအလုပ်မျိုးလုပ်တတ်တာဆိုရင်တော့သူတို့ဟိုချွင်းချက်ပေးသလားမသိ။အဲ့ဒါတော့ကျမသိကြအောင်ပြန်ကြည့်ရပါမယ်။သူတို့ရဲ့တတ်မှတ်တဲ့ရည်ချင်းရဆိုရင်တော့အထက်တန်းအဆင့်လိုပဲပြောထားပါတယ်ရှင်။မြန်မာနိုင်ငံက နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုယ်တိုင်တွေ့ကြုံနေရတဲ့အဖြစ်အပျက်တွေနောက်ပြီးတော့သူတို့ရဲ့ရှုမြင်ခံစားချက်တွေကိုပုံဝင်လင်းလင်းထုတ်ဖော်လာတဲ့စာတွေကိုလည်း VOE ကလက်ခံရရှိပါတယ်။အဲ့ထက်ကစာတစ်စောင်ကတော့ဘကိုးရုံးမှအစေးလူရှင်ဆိုတဲ့ဒီ Facebook account ပိုင်းရှင်သောရရှင်ရေးလာတာဖြစ်ပါတယ်။သူကမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ဟိုအဖက်ဖက်ကကြက်တဲမှုတွေနဲ့ပတ်သက်ပြီးတော့အခုလိုတင်ပြလာပါတယ်ရှင်
။ယခုကုန်စည်နှုန်းနဲ့ဒေါ်လာဈေးဟာတိတ်ကွာလွန်တဲ့အဆင့်ရောက်နေပါတယ်။ပြည်သူတွေတစ်နှစ်တခြားငတ်ပြတ်လာပါပြီ။စားစရာကမရှိ၊ဈေးကူဖို့ဈေးဈေးကမရှိနဲ့လူတွေမသေးသင့်ပဲတေးကြပါရယ်။အရက်သားဆိုးရလက်ထက်မှာပိုဆိုးလာပါရယ်။ဒီလိုကုန်စည်နှုန်းနဲ့လျှက်စစ်မီတာကတက်မရိမှုတွေကပေါ်စစ်ပေးစစ်တံပေါ်ကြည်လည်ပြောပေးကြပါအောင်ဗျာ။မြမပြီးမကြခင်လူမျိုးတုံးတော့မလား။စစ်လေရင်တွေမကြခဏပြက်ကျနေတာတက်တက်မဲ့စီစဉ်နေသလားလို့တောင်ထင်မိနေတာပါ။ဒါမှမဟုတ်ရင်ဒေါအောင်ဆန်းစုကြည်ကံမကောင်းဘူးထင်ရပါရယ်။ကုန်စည်နှုန်းအမြန်ရှော့ချပေးစီကြပါရယ်ပြည်သူတွေငတ်သေးကုန်ပါပြီခမားတို့အလုပ်ပေးမလားစားစရာချပေးမလားပြည်သူတွေကိုလည်းငဲကြည့်ကြစီကြပါရယ
်ဟုတ်ကဲ့ပါဘကိုးရုံးမအစေးလူရှင်ဆိုတဲ့ Facebook သောရရှင်ရေးလာတာပါမြန်မာနိုင်ငံမှာပြည်သူတွေကြက်တဲလွန်းလို့နိုင်ငံတော်အစိုးရနဲ့ဒီအစိုးရခေါင်းဆောင်တအုပ်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်အနေနဲ့ပြည်သူတွေတက်တာအောင်လို့လှုပ်ပေးပါအောင်ဆိုပြီးတော့ဒီသောရရှင်သူ့ရဲ့ထင်မြင်ယူဆချက်နဲ့ဒီဖွင့်ဟပြီးတော့တောင်းဆိုလာပါတယ်ရှင်ကျွန်တော် VOE လေးလိုင်းရတဆင်တင်းတွေကိုနေ့စဉ်မပြတ်နားထောင်နေပါတယ်ဆိုပြီးရေးလာတဲ့နောက်ထပ်သောရရှင်တစ်ယောက်ကတော့ VOE လေးလိုင်းကနေပြီးတော့သက်ဆိုင်သူတွေစီကိုပြောပြခြင်းနဲ့တင်းစကားလေးတွေဖြစ်ပါတယ်ကျွန်တော်ကိုယ်တိုင်ကတက်မတော်တွေကအရာရှိပါတက်မတော်မှလည်းအတော်လေးလှုပ်တဲ့ရင်လာပါပြီဆွေးနွေးခြင်းနဲ့အကြောင်းအရာကတော့ဆိုပြီးတော့အောင်မင်းထက်ဆိုတဲ့သောရရှင်အခုလိုရေးလာပါတယ
်ကျွန်တော်တို့ယာတူအဖြစ်အငယ်တွေပေါ့နော်တက်မတော်မှသတ်မှတ်ထားသောတောင်းဝန်ထမ်းဆောင်ကာလပြည့်သွားတော့လေတမရမတရားဝင်နှုတ်ထက်ခွင့်ရရှိဖို့အစင်မပြေတာတွေဖြစ်နေပါတယ်အမှန်တမ်းပြောရရင်တော့လူအခွင့်ရေးချိုးဖောက်ခံရတယ်လို့ပြောရင်လည်းမမှားပါဘူးဒီအကြောင်းအရာကိုအခုလို့ပြောလာတာကတော့ကျွန်တော်အပါဝင်ကျွန်တော်မိတ်ဆွေတမရမနှုတ်ထွက်ခြင်းသူအားလုံးအတွက်ပါနောက်တစ်ခုကတော့တမရတဲ့အသက်16နှစ်မနူးမနက်အရွယ်နဲ့ရောက်လာကြမဲ့ညီနောင်အငယ်တွေအတွက်ပါတမရမလည်းလာစဉ်နှစ်စဉ်နဲ့အမျှနှုတ်ထွက်ခွင့်တွေတင်ထားတော်လဲမရတဲ့အတွက်မိသားစုဘဝအပြက်ခံထောင်ကျခံခြင်းနဲ့ရင်ဆိုင်နေရပါတယ်။ပတ်ဝန်းကျင်အတွက်ရောမိမိမိသားစုအတွက်ရှည်ရေးပါအနှောက်အယှက်များစွာနဲ့ဂုဏ်သိငယ်စွာဖြတ်သန်းနေကြရပါတယ်။ဒီအကြောင်းတွေကိုပြောပြပေးခြင်းနေတဲ့တက်မတော်သားတွေလည်းမနှဲပါဘူး။မြန်မာနိုင်ငံရဲ့နောင်အလားလာရှိမဲ့လူငယ်တွေရဲ့အနာဂတ်တွေမမေ့မိန်စေရန်ဆွေးနွေးပေးပါ။တိုက်တွန်းပါရစေ။ကျွန်တော်ကိုယ်တိုင်ကလည်းအခုအချိန်ထိနိုင်ငံတော်မှပေးအပ်ထားသောယာဒူးနဲ့အညီတောင်ဝန်တွေကိုလည်းအကောင်းဆုံးအနေထားနဲ့ထမ်းဆောင်ခဲ့ပြီးဖြစ်ပါတယ်။မိသားစုရှိတာကြောင့်လည်းနိုင်ငံတောင်ဝန်ကိုမှင်းဒီတစ်ချက်မှမပါဘဲထမ်းဆောင်ရင်းနဲ့အခုတက်မတော်ကိုကြောခန့်ရမယ့်အချိန်ရောက်လာပါပြီ။သို့တော့နှုတ်ထွက်ခွင့်တွေကိုအဆက်အသွယ်ရာထူးကြီးတဲ့သားသမီးတွေကသာအလုပ်ကနေထွက်ခွင့်ရကြပြီးတော့ကျွန်တော်တို့လိုပြီးတဲ့လစာနဲ့ချွေတာစားတော့နိုင်သူတွေအဖို့တော့ထွက်ဖို့ကမလွယ်ကူလှပါဘူးခင်ဗျာ။
ဟုတ်ကဲ့ဒီသောရရှင်ကစာလက်တော်ရှင်းပါပြီတဲ့လာစင်းနဲ့အမြဖြစ်နေတဲ့ကိစ္စရက်တွေနောက်ပြီးတော့ကျွန်တော်တို့ရဲ့ဒီစစ်တပ်ထဲကညင်အောင်နေဆန္ဒမရှိတော့ဘဲနဲ့မရိုးမသားထုတ်ပြန်ထားတဲ့ဥပဒေညွန်ကြားချက်တွေနဲ့ချီနှောင်ခံထားရတာတွေအတွက်အသက်ငယ်ငယ်တဲ့စစ်တပ်ထဲဝင်လာမဲ့ညင်အောင်တွေကိုတားဆီးကြပေးပါလို့ပြောချင်ပါတယ်တဲ့ဒါတော့စစ်တပ်ထဲမှာဒီလိုမျိုးဒီဆန္ဒမပါဘဲနဲ့ချီနှောင်မှုတွေခံရတဲ့အတွက်ကြောင့်မလို့နောက်ထပ်ဝင်လာမဲ့အငယ်တွေဒေသစင်သာဆုံးဖြတ်စေချင်ပါတယ်ဆိုပြီးတော့တက်မတော်အရာရှိဟောင်းတဦးပါဆိုပြီးတော့သောရရှင်တယောက်အစာရေးလာတာဖြစ်ပါလိမ့်ရှင်သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်တိတောင်လာတဲ့သောရရှင်တွေကိုလည်းနောက်ပိုင်းမှာအလှည့်ပေးဦးမှာဖြစ်ပါတယ်နော်ကျမတို့ view ရမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင်bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ တော်ရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုဆက်ပြီးတော့တေးတောင်းလာတဲ့တော်ရရှင်တွေကိုလည်းအလှည့်ပေးကြပါတယ်အကူမတွေအားလုံးတချင်းတောင်းကျင်လို့ပါဗျာဆိုရဲရေးလာတဲ့တော်ရရှင်ကအောင်ကျော်ဆိုတဲ့တော်ရရှင်မှာကံကောမြို့နယ်ကုန်းရွာကချစ်ချောအတွက်တောင်းဆိုခြင်းပါတယ်တဲ့ဝါချွတ်ချစ်သူဆိုတဲ့တချင်းလေးထုတ်လွှင့်ပေးဖို့တောင်းဆိုပါတယ်ခင်ဗျာရိုသေလေးစားစွာနဲ့တောင်းဆိုပါတယ်တဲ့ဟုတ်ကဲ့ပါကျမတို့ရောအဲ့လောက်ထိခါခါရရအစာရေးဖို့မလိုပါဘူးနော်ကျမတို့တော်ရရှင်နေတေးတောင်းလာတဲ့ခါမှာတေးတောင်းတဲ့တချင်းတွေကိုကျမတို့ရှာလို့ရရင်အကုန်လုံးထုတ်လွှင့်ပေးပါတယ်အကူအမတွေအားလုံးကျန်းမာပါစေဆိုပြီးတော့လေကိုအောင်ကျော်ဆုတောင်းပေးလာပါတယ်ကျေးဇူးတင်ပါတယ်ဒါပေမဲ့ဒီမှာကိုအောင်ကျော်တောင်းဆိုထားတဲ့ဝါချွတ်ချစ်သူဆိုတဲ့တချင်းဘယ်သူဆိုထားလဲဆိုတာမသိတော့ကျမနည်းနည်းလေးတော့ရှာကြည့်ပါဦးမယ်ဟုတ်ကဲ့ကိုအောင်ကျော်တောင်းထားတဲ့ဝါချွတ်ချစ်သူဆိုတဲ့တချင်းလေးရှာလို့တွေ့ပါရင်ဘသူဆိုထားတာလဲဆိုတာကြည့်လိုက်တော့ဗညာဟန်နဲ့စိတ်နေကြီးတည်ဆိုထားတာဖြစ်ပါတယ်ရို့ဒီတပတ်ဒီသောရရှင်တောင်းဆိုထားတဲ့တချင်းလေးနဲ့ထုတ်လွှင့်ပေးကြပါတယ်တေးတောင်းတဲ့သောရရှင်ရောတေးချစ်သောရရှင်နဲ့အားလုံးရောဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်နော်ဝါချွတ်ပြီးအချစ်ရဲ့အသက်ရဲ့တည်ကျွခဲ့ပြီးခွင့်တည်ကျွခဲ့ပြီးခွင့်ဝါချွတ်မီဝဲကြည့်မယ်အတူတူနဲ့စိတ်နေကြီးတည်ဆူထားတဲ့ဝါကျွတ်ချစ်သူဆိုတဲ့တချင်ကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချန်ပီစာရီရင်းဖွင့်စာရီနဲ့ဒေသချင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်ရထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုတော့ VOA ရဲ့အင်တာနက်အစမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
အဲ့တနာကြောင့်တင်ဆက်နေတဲ့မြန်မာပြည်ကပေးစာစီစဉ်ပါရှင်ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ရုပ်တံတဲ့ရေဒီယိုစီစဉ်တွေကိုနားဆင်ပြီးကြည့်ရှုအားပေးကြတဲ့အတွက်လည်းပရိသတ်အားလုံးကိုကျေးဇူးအထူးတင်ပါတယ်အခုတော့ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုနားဆင်ရမှာပါစုရင်ထွေးနဲ့အတူကျမတို့မဆုရင်ထွေးနဲ့အတူကိုဝင်းခတ်မောင်ကနေပြီးတော့တင်ဆက်ထားပါတယ
်ဗီယက်နမ်နိုင်ငံမှာ Transformer ရုပ်ရှင်တွေကလုံးစစ်ရုပ်ကြီးတရုတ်သူကဗီယက်နမ်ဘာသာစကားကိုပြောနိုင်ပါတယ်ဒီလိုစစ်ရုပ်တရုတ်ကိုကွန်ပျူတာပရိုဂရမ်မင်းရေးတဲ့ကွန်ပျူတာကျောင်းသားအဖွဲ့ဖြစ်တဲ့ Robot Bank ကနေပထမဆုံးဖန်တီးမှုအဖြစ်တီထွင်ထုတ်လုပ်လိုက်တာပါဒီ Robot 1လို့ခေါ်တဲ့စစ်ရုပ်ကိုစိုင်းကဲအပြက်တွေကနေရတဲ့အပိုင်းအစတွေနဲ့လှုပ်ထားတာပါလက်ရှိအချိန်မှာဗီယက်နမ်နိုင်ငံမှာလူတွေဟာမော်တော်ဆိုင်ကအကြီးအကျယ်စီးကြတာမို့လို့ပတ်ဝန်းကျင်ညံ့ညံ့မှုကိုပိုဖြစ်လာစေပါတယ်။ဒါကြောင့်မို့ပြစ်လိုက်ရတဲ့ဆိုင်ကအဟောင်းတွေရဲ့ဆက်ပစ္စည်းအပိုင်းအစတွေကို Robot Bank ကနေပြန်ဝယ်ပြီးတော့ဒီလိုဆက်ရုပ်အဖြစ်ထုတ်လုပ်ခဲ့တာပါ။နောက်ထပ်မသုံးနိုင်တော့ဘူးလို့ထင်ထားတဲ့ပစ္စည်းတွေကနေဆက်ရုပ်နဲ့အခြားအရာတွေကိုလုပ်နိုင်တယ်ဆိုတာနဲ့ဒီလိုဆက်ရုပ်ကိုလုပ်ခဲ့တာဟာကိုယ့်ပတ်ဝန်းကျင်ကိုကာကွယ်ကြဆိုးဆိုတဲ့အသည့်ကိုပေးချင်တာဖြစ်တယ်လို့ Robot Bank အဖွဲ့ဝင်တဦးကပြောခဲ့ပါတယ်။ဒီဆက်ရုပ်ရဲ့အလေးချိန်ဟာ ပေါင်220လေးပြီးတော့အမြင့်ကတော့10ပဲရှိပါတယ်ရှင
်။ဟောလိဝုဒ်ကဂန်နဝင်ရုပ်ရှင်တွေဖြစ်ကြတဲ့ Frankenstein, The Mummy နဲ့ Dracula စတဲ့ရုပ်ရှင်တွေဟာပရိသတ်တွေအတွက်ကြောက်စရာကောင်းတာဘာကြောင့်မလဲ။ခန္ဓာကိုယ်ရဲ့ပုံအောင်နေတဲ့တရဝါဆိုတဲ့စိတ်ကူးကြောင့်လားနှစ်ပေါင်းများစွာကြာကကြိမ်စာရီကြောင့်လားဒါမှမဟုတ်ဒီရုပ်ရှင်တွေဟာတကယ်ဘဝမှာဖြစ်ခဲ့တဲ့သိပ္ပံနိကျစမ်းသပ်မှုတွေနဲ့တွေ့ရှိချက်တွေကြောင့်ပါလားဒါဟာအမေရိကန်ပြည်အောင်စု Los Angeles မြို့ကတဘာဝတမိုင်းပြရိုက်မှာအစ်စ်ပြထားတဲ့ပြပွဲရဲ့အခြေခံစိတ်ကူးစိတ်တမ်းဖြစ်ပါတယ်။အဲ့ဒီပြပွဲမှာ Hollywood ရုပ်ရှင်ဇာတ်ကားတွေရဲ့နောက်ကွယ်ကစိတ်ကူးတွေကိုဖြစ်စေခဲ့တဲ့သိပ္ပံစမ်းသပ်ခန်းတွေကကိရိယာတွေနဲ့အတူရုပ်ရှင်တွေကအသုံးဆောင်ပစ္စည်းတွေကိုခင်ကျင်းပြသထားပါတယ်။ဒီမှာဆိုရင်18ရာစုနှစ်ကဖားခြေရောက်တွေကိုသုံးခဲ့တဲ့လျှက်စစ်နဲ့စမ်းသပ်မှုတစ်ခုကိုတွေ့ရမှာပါ။ဒါဟာစာရေးဆရာမ Mary Shelley ကို Frankenstein ဝတ္ထုနဲ့ပတ်သက်လို့အတွေးရစီခဲ့တဲ့စမ်းသပ်မှုဖြစ်ပါတယ်။1954ခုနှစ် Creature from the Black Lagoon ရုပ်ရှင်ထဲမှာတွေ့ခဲ့ရတဲ့ Monster တရဝဝစ်စုံကိုလည်းဒီပြဝဲမှာပြသထားပါတယ်။အဲလီသဘာဝတမိုင်းပြရိုက်အနေနဲ့အခုလိုရုပ်ရှင်တွေကပစ္စည်းတွေကို1930ခုနှစ်တွေကတည်းကစတင်စုဆောင်းလာခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
။ထိုင်းနိုင်ငံဟာသိကြတဲ့အတိုင်းဝင်မျိုးစိတ်တွေအများကြီးရှိသလိုတွားသားတရဝတွေပေါများတဲ့နိုင်ငံဖြစ်ပါတယ်။ဒီမျိုးတွေကအစားအသောက်တွေနဲ့သီးနှံတွေကိုဖျက်ဆီးတတ်တဲ့ကြွက်တွေရဲ့အန္တရာယ်ကိုကာကွယ်ပေးနိုင်တဲ့အတွက်ထိုင်းအာဏာပိုင်တွေကမွေတွေကိုရှင်းလင်းဖို့ဝေလင်းနေကြပါတယ်။ထိုင်းနိုင်ငံတောင်ပိုင်းကအိယာလုံချုံရင်ဝန်ထမ်းတအူကမွေဟောက်ကြီးတကောင်ကိုတနင်္ဂနွေနေ့မှာတွေ့ခဲ့တဲ့အတွက်ကေဆေးရေးအဖွဲ့ကိုကြောင်ကြားခဲ့ပါတယ်။မွေကြီးဟာ73ပေအရွယ်ရှိပြီးတော့သူ့ကိုမိန်လာရေပိုက်ထဲကနေတနာရီကျော်ကြာအောင်ကေဆေးရေးသမားတွေကဖမ်းယူကယ်ထုတ်ခဲ့ရတာပါ။ဒီကေဆေးရေးလို့တော့လူ9ယောက်ပါဝင်ပါတယ်။King Cobra အမျိုးအစားမွေဟောက်ကြီးဟာအဝကျဉ်ကျဉ်လေးရှိတဲ့ရေမြောင်းထဲကိုပြန်ပြန်ဝင်သွားပြီးတော့ရေတွေထဲမှာရှောက်သွားနေတာကြောင့်ကေဆေးရေးသမားတွေကအမိကနေဆွဲထုတ်ခဲ့ရပါတယ်။ဒီမွေကြီးကိုဖမ်းယူခဲ့ပြီးတဲ့နောက်တောရဲကိုဘေးမဲ့လွှတ်ပေးခဲ့ကြပါတယ်။မွေကြီးရဲ့အလေးချိန်ဟာ33ပေါင်ရှိပြီးတော့ဒါဟာသူတို့ကယ်ခဲ့တဲ့အထက်မှာတတိယအရှည်ဆုံးမွေကြီးလို့ဆိုပါတယ်ရှင်။
ခုနားဆင်ကြရတာကတော့ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုဆွေရင်ထင်းနဲ့မဆွေရင်ထွေးနဲ့ကိုဝင်းခမ်းမောင်တို့ကတင်ဆက်ခဲ့တာပါဒီအစီအစဉ်ကိုကျမတို့ VOA မြန်မာပိုင်းရုပ်သံရဲ့တနင်္ဂနွေနေ့အစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်တနင်္လာနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုတော့သတင်းချင်းချုပ်ကိုမတ်သိန်ကီထိုက်ကပြောပြမှာပါရှင်
ဆီးရီးယားနိုင်ငံတွင်းကအမေရိကန်ရဲ့အကြီးဆုံးစစ်အခြေစိုက်စခန်းကနေတပ်ဖွဲ့တွေအင်ကာနစ်မှတနင်္ဂနွေနေ့မှရုတ်သိမ်းလိုက်ပါပြီ။ဆီးရီးယားကရုတ်သိမ်းလာတဲ့အမေရိကန်တပ်ဖွဲ့တွေကိုအီရတ်နိုင်ငံအနောက်ပိုင်းမှာတတ်ချမှာဖြစ်ပြီးဒေတာရင်းကအစ္စလာမ်မစ်အစွန်ရောင် IS တိုက်ခိုက်ရေးသမားတွေကိုချေမှုန့်မဲ့အကြမ်းဖက်ဝါဒတိုက်ဖျက်ရေးကိုဆက်လက်ဆောင်ရွက်မယ်လို့ကာကွယ်ဝင်ကြီးမတ်အက်စပါကပြောပါတယ်။ကာကွယ်ဝင်ကြီးရဲ့အပြောအရတော့အမေရိကန်တပ်ဖွဲ့ဝင်900ကျော်ကိုအီရတ်ကိုရွှေ့ပြောင်းတတ်ချမှာဖြစ်ပြီးတပ်ဖွဲ့ဝင်တွေအနေနဲ့လောလောဆယ်အမေရိကန်ကိုပြန်လာနိုင်အောင်မှာမဟုတ်ပါဘူး။တရုတ်အစိုးရကဟောင်ကောင်ကိုထိန်းချုပ်ဖို့ကြိုးပမ်းတာကိုဆန့်ကျင်တဲ့အနေနဲ့ဟောင်ကောင်မှာလုပ်တဲ့ဆန္ဒပြပွဲတွေသတင်းပတ်20ပြည့်အထိတ်မှအဖြစ်တနင်္ဂနွေနေ့တုန်းကထောင်နဲ့ချီတဲ့ပြည်သူတွေခြိတဲ့ဆန္ဒပြကြပါတယ်။ရဲတွေကလည်းဒီဆန္ဒပြပွဲကိုမိသက်ပိုက်တွေမျက်ရည်ယိုပုံးနေတုံပြီးအပြင်းအထန်တုံ့ပြန်ကင်တွယ်ခဲ့ပါတယ်။တာလီဘန်နဲ့ငြိမ်းချမ်းရေးဆွေးနွေးပွဲပြန်ဆဖို့ကြိုးပမ်းနေချိန်မှာပဲအမေရိကန်ကာကွယ်ဝင်ကြီးမတ်ကက်စပါကကြီးညာမထားပဲတနင်္ဂနွေနေ့ကအာဖဂန်နစ္စတန်ကိုရုတ်တရက်ရောက်ရှိသွားပါတယ်။နိုင်ငံရေးသဘောတူညီချက်အပါအဝင်ငြိမ်းချမ်းရေးသဘောတူညီချက်တချို့ရဖို့အခုချိန်ထိမျှော်လင့်ထားပြီးဒါဟာရှစ်ဆက်ဖို့အကောင်းဆုံးနည်းဖြစ်တယ်လို့ကာကွယ်ဝင်ကြီးအက်စပါကသူနဲ့အတူလိုက်ပါသွားတဲ့သတင်းထောက်တွေကိုပြောဆိုထားပါတယ်
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ John L. Simashin တနင်္လာနေ့နဲ့ခင် BOE မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာထလွားကတော့ရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်ကျမတို့ညနေခင်းစီစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာပါကျမတို့ခုမနေ့ပိုင်းစီစဉ်ကိုတော့မြန်မာစံတော်ချိန်မနေ့8နာရီကနေ9နာရီမှာထပ်မံထုတ်လွှင့်မှုရှိပါတယ်ရှင်ကြည့်နားဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ကျမအင်ဂျင်နိုင်ပါ
Thank you.
This program has come to you from the Voice of America, Washington.